Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2015ခုနှစ်ဖေဖော်ဝါရီလ5ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 30 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုကြာသပတေးနေ့ညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းရေးဆွေးနွေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကမြို့တော်ကိုဒီကနေ့ပဲရောက်သွားတယ်လို့ပြည်သင့်တဲ့ဂျာမနီကောင်ဆောင်တွေလည်းသွားကြမှာဖြစ်ပါတယ်။ထိုင်ဝမ်ကျွန်းမှာလေရင်ဖြစ်ချရာကတည်ဆုံသူစုစုပေါင်းကအခုဆိုရင် 30 ကျော်သွားပါပြီ။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပါ
။အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားကအပြစ်ရစဲရေးအကျိုးညှိနှိုင်းမှုအခြေအနေကနေပြီးတော့စာချုပ်လက်မှတ်ရေးထိုးနိုင်ဖို့ February 23မှာဆွေးနွေးဖို့ဆက်ပြီးတော့ဆွေးနွေးဖို့သဘောတူထားပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့နိုင်ငံသားစီစီရေးကပ်ပြားထုတ်ပေးမှုဟာနိုင်ငံတော်အဆင့်စီမံကိန်းမဟုတ်တော့ပဲလူဝေမှုကြီးကြပ်ရေးပုံမှန်လုပ်ငန်းစဉ်အနေနဲ့ပဲရှောက်ထားကြရတော့မှာဖြစ်ပါတယ်
။ဗီဗကီချင်းအခုလုံမယ်ဆိုပြန်တော့လေအဲဒီကကျွန်တော်တို့မရှိတဲ့အတုံးလုံးနာမည်တွေနဲ့ပြောဆိုပြီးမှဆိုတော့ဗီဗကီချင်းကလည်း
ဘာကြောင့်ဒီလိုပုံမှန်လုပ်ငန်းစဉ်ဖြစ်သွားရသလဲဆိုတာကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောပြသွားတာမှာကိုလည်းနိုင်ငံတကာသတင်းတွေပြီးနှာစင်ရပါမယ်။ចောင်းသားတွေရဲ့សណ្ឋပြချီတဲ့တပိတ်စစ်ចောင်းနဲ့ပြည်သူတွေရဲ့ထောက်ခံမှုအခြေအနေကိုလည်းနှာစင်ရမှာဖြစ်ပါတယ်။နိုင်ငံတကာသတင်းတပုတ်မှာတော့အကြမ်းဖက်မှုစန့်ကျင်ရေးစစ်ပွဲတွေတွင်ဂျပန်နိုင်ငံရဲ့ပါဝင်မှုနဲ့ကိုယ်ပိုင်ကာကွယ်ရေးဆိုင်ရာမူဝါဒတွေအကြီးအကျယ်ပြောင်းလဲနိုင်မှုရှိသလားဆိုတာနှာစင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်။
ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကီယက်မြို့တော်ကိုဒီကနေ့ပဲရောက်သွားတဲ့အချိန်မှာပဲငင်းချင်းကန့်လန့်ချက်တတိယအတွက်ဆွေးနွေးဖို့ပြင်သစ်တဲ့ဂျာမနီနိုင်ငံကခေါင်းဆောင်တွေလည်းယူကရိန်းကိုသွားမှာဖြစ်တဲ့အကြောင်းကြေညာကြပါတယ်။ဝန်ကြီးကယ်ရီကခရီးစဉ်မတိုင်မီမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ပရစ်ကတ်တီရဲ့တန်ခံရသူအရသားတွေအတွက်လူသားချင်းစာနာမှုအကူအညီဖြင့်နောက်ထပ်ဒေါ်လာ16.4သန်းထောက်ပံ့မှာဖြစ်တဲ့အကြောင်းကြေညာခဲ့တာပါ။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ယူကရိန်းနိုင်ငံကာကွယ်ရေးအတွက်အဓိကကျတဲ့စစ်လက်နက်တွေထောက်ပံ့ကူညီရေးစဉ်းစားသွားမှာဖြစ်တယ်လို့လည်းနိုင်ငံရေးဝန်ကြီးဌာနအဆင့်မြင့်အရာရှိသူကပြောဆိုခဲ့ပေမဲ့ PM ပစ္စည်းတွေကို3နိုင်လောက်ယူကရိန်းတပ်တွေကိုလေ့ကျင့်သင်တန်းပေးထားရလားဆိုတာကိုစိုးရိမ်မှုတွေရှိနေတယ်လို့လည်းပြောပါတယ်။ယူကရိန်းရေးမှာရုရှားနိုင်ငံကထပ်မံဆွတ်ဖက်လာမယ်ဆိုရင်တော့နောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်ရေးဥရောပကမဟာမိတ်တွေနဲ့တိုင်ပင်ဆွေးနွေးနေတယ်လို့လည်းပြောဆိုခဲ့တာပါ။ကုလချပုံကံမှုတွေအဆုံးသတ်နိုင်မှုရည်ရွယ်ပြီးခဲ့တဲ့သတင်းပတ်သက်ဆွေးနွေးမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့တိုက်ပွဲတွေလည်းပြန်လည်ကြီးထွားလာနေပါတယ်။ပြင်သစ်သမ္မတဖရန်ဆွာအူလန်းကတော့ဂျမန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့တူယူကရိန်းနိုင်ငံကိုသွားပြီးငင်းချင်းရေးအတွက်ကမ်းလှမ်းချက်တရားကိုတင်ပြမယ်လို့ပြောဆိုခဲ့တာပါ။ပြင်သစ်သမ္မတနဲ့ဂျမန်ဝန်ကြီးချုပ်တို့ဟာယူကရိန်းသမ္မတနဲ့ဒီကနေ့တွေ့ဆုံပြီးရင်တော့ရုရှားကောင်ဆောင်တွေနဲ့တွေ့ဆုံမှုမော်စကိုမြို့ကိုခီးဆက်မယ်လို့လည်းပြင်သစ်သမ္မတကပြောပါတယ်။
ဂျော်ဒန်တိုက်လေရင်မှုကိုတပ်ဖြတ်လိုက်တဲ့ IS စစ်သွေးကြွားတွေကိုအချိန်မြင့်ချေမုံသွားဖို့ဂျော်ဒန်ဘီရင်အဗ်ဒူလာကအဒိတ်ထံပြုပြောကြားလိုက်ပါရယ်ဂျော်ဒန်တိုက်လေရင်မှုမော့အယ်ကာစီဘက်ကို IS စစ်သွေးကြွားတွေတပ်ဖြတ်လိုက်တာကိုနိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းရှုံချနေတဲ့တချိန်ထဲမှာပဲဂျော်ဒန်အာနာပိုင်တွင်ကလည်းသူတို့ဖမ်းမိထားတဲ့စစ်သွေးကြွားတွေထက်ကအီရတ်အကျဉ်းသား2ဦးကိုကွပ်မြစ်ခဲ့ပါရယ်တဦးကဒေခံမုံခွဲဖို့ကြိုးစားပေမဲ့အဲ့ဒီတုန်းကအသက်မသေးကြံခဲ့တဲ့ Sajida El Rishawi ဖြစ်ပြီးနောက်တဦးကအယ်ခိုင်ဒါစစ်စီရေးလှုပ်ရှားသူ Ziad El Kabuli ဖြစ်ပါရယ် Washington ကိုအလဲပတ်ရောက်နေခဲ့တဲ့ဘီယင်အဗ်ဒူလာကလည်းဒီကိစ္စကိုကင်တွယ်ဖို့အတွက်သူခီးစဉ်ကိုရက်လျှော့လိုက်တာပါဂျော်ဒန်အစိုးရပြောခွင့်ရသူကတော့ ISIL စစ်သွေးကြွားတွေကိုတိုက်ခတ်ချေမှုဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ပိုးပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါရယ် IS Islamic စစ်သွေးကြွားအဖွဲ့ El Rishawi ကိုအကျဉ်းသားအလဲလဲနဲ့ပြန်လုပေးဖို့တောင်းဆိုခဲ့ပေမဲ့ဂျော်ဒန်တိုက်လေရင်မှုအသက်ရှင်လက်ရှိနေတာကိုတက်တေပြဖို့ဂျော်ဒန်ဖက်ကတောင်းဆိုခဲ့တာပါအင်္ဂါနေ့မှာတော့တန်လုံအိမ်ထဲကလေရင်မှုကိုမီးရှို့တတ်တဲ့ဗီဒီယိုအွန်လိုင်းမှာပြန်နိုင်ခဲ့ပါတယ်ဒီဗီဒီယိုဟာအတုလုပ်ပြီးရိုက်ထားတာမဖြစ်နိုင်ဘူးလို့အမေရိကန်ထောက်လှမ်းရေးတွေကသုံးသပ်ပါတယ်ဂျော်ဒန်နိုင်ငံဖက်ကတော့ဒီတိုက်လေရင်မှုကိုလွန်ခဲ့တဲ့တစ်လောက်ကတက်ဖြတ်ခဲ့တာလို့ပြောပါရရှင်
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီအီရန်နိုင်ငံရဲ့ဝန်ကြီးဂျာဗက်ဇာရက်ဖ်နဲ့ဂျာမနီနိုင်ငံမြူနစ်မြို့မှာစနေနေ့တွေ့ဆုံမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအဆင့်မြင့်ရရှိသူကပြောပါရယ်အီရန်နိုင်ငံရဲ့ နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့အခြေတင်ဖြစ်နေတာတွေကိုနှစ်နဲ့ချီဖြစ်ရှင်းနိုင်မှုကြိုးစားနေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် American, Britain, ပြင်သစ် Russia, တရုတ်နဲ့ဂျာမနီနိုင်ငံတို့ပါဝင်တဲ့ P5 Plus 1အဖွဲ့နဲ့ Iran နိုင်ငံတို့ကြားအခြေခံလုပ်ငန်းစဉ်တရက်ချမှတ်နိုင်ရေးမလ24ရက်နေ့နောက်ဆုံးတာသဘောတူညီချက်ရနိုင်မှုကြိုးပမ်းနေကြတာပါဇူလိုင်လ10ရက်နေ့မှတိုင်ပြီးနောက်ဆုံးသဘောတူညီချက်တရက်ရနိုင်မှုလည်းရည်မှန်းထားကြတာဖြစ်ပါတယ် P5 Plus 1အဖွဲ့ကတော့ Iran နိုင်ငံအနေနဲ့နျူကလ িয়ার လုပ်ငန်းတွေရှင်းချဖို့နဲ့နျူကလ িয়ার လက်နက်ထုတ်လုပ်တာတွေမလုပ်ဖို့လိုလားနေကြတာပါအီရန်နိုင်ငံကတော့နျူကလ িয়ার စီစဉ်နေရငင်းချက်နဲ့ရည်မှန်းချက်နဲ့သာဖြစ်ပြီးတိုင်းပြည်စီးပွားရေးကိုထိခိုက်နေတဲ့ပိတ်ဆို့တံခတ်မှုတွေကိုဖျက်ရှားပြီးဖို့လိုလားနေပါတယ်။အီရန်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူတံခတ်မှုတွေချမှတ်ဖို့ဥဆောင်ကြိုးပမ်းနေတဲ့အထက်လွှတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကတော့သဘောတူညီချက်ရဖို့တတ်မှတ်ထားတဲ့မလ24ရက်နေ့အထိဥပဒေကြမ်းကိုဆန့်ကျင်ထားမယ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။
ပဒါယေလူလခွင့်ကိုအခြေပြုတဲ့နေ့စဉ်ကျင်းပနေကြ National Prayer Breakfast လို့ခေါ်တဲ့အစဉ်လာရအမေရိကန်လူတော်အမတ်တွေကတီခင်းတဲ့မနက်စာစာပွဲသဘင်ကိုသမ္မတဥပမာရောတိဘက်ဘုန်းတော်ကြီးဒလိုင်လာမာပါတက်ရောက်ဖို့ရှိနေပါတယ်။အဲဒီမှာသူတို့နှစ်ဦးဘယ်လိုဆုံမှုရှိမလဲဆိုတော့မသိရသေးပါဘူး။သမ္မတဥပမာအနေနဲ့တိဘက်ဘုန်းတော်ကြီးဒလိုင်လာမာနဲ့လူမြင့်ကွင်းမှာအပြန်အလှန်တွေ့ဆုံစကားပြဖို့အကြံပြုချက်တွေနဲ့ပတ်သက်လို့အိမ်ပြော်အရာရှိတွေကတစုံတစားသုံးတရားအသေးချဖြစ်ကြမှုမရှိပါဘူး။သမရဩဘမအနေနဲ့ဒလိုင်လာမရဲ့တရားတော်တွေကိုအခိုင်အမာထောက်ခံသူတဦးဖြစ်ပြီးတိဘက်တို့ရဲ့ဘာသာရေးနဲ့အစဉ်အလာဘာသာစကားယဉ်ကျေးမှုတွေကိုထိန်းသိမ်းဖို့လိုလားလို့ဖြစ်ပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရအမျိုးသမီးဘာနဒက်တ်မီဟန်ရဲ့ဗုဒ္ဓဟူးနဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါရယ်။တမရအနေနဲ့အဲ့ဒီပွဲမှာဘာသာရေးကောင်းဆောင်အတော်များများနဲ့လည်းတွေ့ဆုံမှုရှိပါရယ်။ဒါပေမဲ့လည်းဘုန်းတော်ကြီးဒလိုင်လာမာနဲ့တွေ့ဆုံမယ်ဆိုတာမျိုးထုတ်ပြန်ကြေညာဖို့တော့မရှိပါဘူးဆိုပြီးလုံခြုံရေးကောင်စီပြောခွင့်ရရဲ့အဲ့ဒီကြေညာချက်မှာထည့်သွင်းထားပါရယ်။ဒီဘက်ကိုပိုင်အုပ်ချုပ်ခွင့်ရရဲ့လိုလားသူသာဖြစ်ပါရယ်လို့ဘုန်းတော်ကြီးဒလိုင်လာမာကတဆိုင်မမတ်ပြောဆိုနေခဲ့ပေမဲ့လည်းဒလိုင်လာမာဟာအနေရကြီးတဲ့ခွဲထွက်ရေးလိုလားသူတူဖြစ်တယ်လို့တရုတ်ဘက်ကရှုမြင်ထားတာပါ။ဒလိုင်လာမာကိုနိုင်ငံတကာကောင်ဆောင်တွေတွေ့မယ်ဆိုတိုင်းလဲတရုတ်ကအမြဲလိုလိုကန့်ကွက်ရှုတ်ချနေလဲရှိပါတယ်။တိဘက်ကိစ္စရပ်တွေကိုအကြောင်းပြုပြီးတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝန်ရောက်ဆွတ်ဖက်တဲ့ဘယ်နိုင်ငံကမဆိုစန့်ကျင်ကန့်ကွက်တယ်လို့နိုင်ငံတကာကောင်ဆောင်တွေအနေနဲ့ဒလိုင်လာမာနဲ့ဘယ်လိုပုံစံတွေ့စန့်ကျင်ကန့်ကွက်ပါတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဟွန်လီကလည်းအင်္ဂါနေ့ကပြောခဲ့ပါတယ်ရှင်။
ဒီအမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်ဆန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ဂျီးရီးယားစစ်သွေးကြောအဖွဲ့ဘိုကိုဟာရန်ကကင်မရွန်နိုင်ငံထဲကကြေးရွာတွေကိုမင်းကစပီးဝင်ရောက်တက်ခိုက်မှုတွေမှာအရသာ92ယောက်ထဲမှာတက်ပြတ်ခဲ့တယ်လို့ကင်မရွန်ဆိုရကပြောပါတယ်။နယ်စပ်မြို့ဖြစ်တဲ့ဖိုတိုကိုနဲ့အနီးတဝိုက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းကင်မရွန်စစ်သား6ယောက်နဲ့ချက်နိုင်ငံကစစ်သား13ယောက်လည်းကြာဆုံးခဲ့တယ်လို့ကင်မရွန်ကာကွယ်ရေးဝန်ကြီးအက်ဒ်ဂရန်အလိန်ငုံက VOA ကိုပြောဆိုခဲ့တာပါ။အနည်းဆုံးလူ900လောက်ပါလေထိခိုက်ဒဏ်ရာတွေရခဲ့ကြပြီးဒဏ်ရာရတဲ့သူတွေကိုစေုံနေကိုမပို့နိုင်တဲ့အကြောင်းတစ်ဆုံသူရေးအတွက်ပုံများလာနိုင်တယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောပါတယ်ကင်မရွန်နဲ့ချက်နိုင်ငံတွေကတော့ဒေသတွင်းမှာချင်းချောက်မှုတရားဖြစ်နေစိုးရိမ်လာနေကြတဲ့အစ္စလမ်ဆွေးရောက်ဖွဲ့ဘိုကိုဟာရန်ကိုတိုက်ခတ်ဖို့တပ်ဖွဲ့တွေကိုဖြန့်ချထားတာပါငါးနေ့မှာတော့စစ်သွေးကြွတွေကိုဖိုတိုကိုမျိုးကနေတိုက်ထုတ်ခဲ့ပြီးနိုင်ဂျီးရီးယားနယ်စပ်မြို့ဖြစ်တဲ့ဂမ်ဘာရူထိလိုက်လံချေမှုန်းခဲ့တယ်လို့လည်းချက်နိုင်ငံကပြောပါတယ်မနေ့တော့ကဖိုတိုကိုမျိုးကိုနောက်တစ်ချိန်တက်ရမှာတော့စစ်သွေးကြွတွေထိခိုက်တိုက်ဆုံးမှုအများပြားရှိခဲ့တယ်လို့လည်းကင်မရွန်ဆွေးရရဲ့ပြောခွင့်ရသူကပြောဆိုခဲ့တာပါဒီနေ့မှလည်းနောက်ထပ်တိုက်ပွဲတွေဖြစ်နေရဆိုတဲ့သတင်းတွေထွက်ပေါ်နေပြီးစစ်သွေးကြွတွေကခရီးရန်ပြားရောက်နေပလီတွေရွာတွေကိုမီးတင်ရှို့ပြီးစားနပ်ရိက္ခာတွေကိုလူရွက်ခဲ့တယ်လို့လည်းကင်မရွန်ဆွေးရပြောခွင့်ရသူကပြောဆိုခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာဒီလ14ရက်နေ့ကျင်းပမဲ့သမ္မတရွေးကောက်ပွဲတွေနီးကပ်လာနေချိန်မှာပဲနိုင်ငံအရှိမြောက်ဒေသမှာတိုက်ပွဲတွေကြီးထွားလာနေတာပါ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒန်နိုကျွန်းကပြီးခဲ့တဲ့လစစ်စင်ရေးအတွင်းစစ်သွေးကြွထိတ်တန်းတအူးကိုဖိလစ်ပိုင်ရဲကတုတ်တင်ခဲ့တဲ့ဆိုတော့ဖိလစ်ပိုင်အာဏာပိုင်တွေရဲ့ပြောဆိုမှုဟာမှန်ကန်ဖွယ်ရှိတယ်လို့ရထားတဲ့ DNA အထောက်အထားကိုကိုးကားပြီးအမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကပြောပါရယ်ဇန်နဝါရီလ25ရက်နေ့ကဖိလစ်ပိုင်ရဲတပ်ဖွဲ့ရဲ့စစ်စင်စီးနင်းတိုက်ခိုက်မှုအတွင်းမှာစစ်သွေးကြွဇူကီဖီဘင်ဟာသေဆုံးခဲ့တယ်ဆိုတာကိုဖိလစ်ပိုင်တာဝန်ရှိသူတွေကအခိုင်အမာပြောဆိုခဲ့တာပါစစ်စင်ရေးကြောင့်ရဲအရာရှိ44ဦးသေဆုံးခဲ့ရတယ်လို့ ဒေသရင်တပုံတွေနဲ့လုပ်တဲ့ငြိမ်းချမ်းရေးလုပ်ငန်းတွေကိုလည်းထိခိုက်ခဲ့ရတာပါမဝန်လိုလူတိများတဲ့ဘင်ဟာဟာအရှေ့တောင်အာရှဒေသအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ခံထားရတဲ့ဂျမတ်အစ္စလာမစ်အစွန်းရောက်အဖွဲ့ဝင်တဦးဖြစ်ပါတယ်2002ခုနှစ်အင်ဒိုနီးရှားဘာလီကျွန်း night club ဘုံကွဲမှုတွေနဲ့ဖိလစ်ပိုင်နိုင်ငံတွင်တခြားတိုက်ခိုက်မှုတွေမှာပါဝင်ပတ်သက်တယ်လို့ဆွဆွဲခံရပြီး FBI ကအလို့အရှိဆုံးလူတဦးလည်းဖြစ်ပါတယ်ဖိလစ်ပိုင်အနာပိုင်းတွေစီးနှင်းမှုအတွင်းတင်စီရထားတဲ့ DNA အထောက်အထားတွေနဲ့ဘင်ဟာရဲ့ဆွေမျိုးသူတို့ရဲ့ DNA အတော့ကိုနှိဆက်သူညီပုံရတယ်လို့ FBI ကကြေညာချက်မှာဖော်ပြပါရယ်ဒါပေမဲ့လို့ဒါဟာဘင်ဟာဟုတ်မဟုတ်ဆိုတာကိုတော့ FBI ကအတိအကျပြောလိုက်တာတော့မဟုတ်ပါဘူးတည်ဆုံးသူရဲ့ DNA အထောက်အထားအရာဖိလစ်ပိုင်အနာပိုင်းတွေပြောဆိုတာကိုသူတို့တွေ့ရှိချက်အရာအထောက်ခံနိုင်တယ်လို့យေတာထားတာပ
ါထိုင်ဝမ်ကျွန်းမှာခီးတဲ့ရင်လင်းဒစင်းပြက်ချက်အရာကတည်ဆုံးသူရေးတွဲကဒီကနေ့စောပိုင်းအထိဆိုရင်တော့30ယောက်အထိရှိတော့ပါပြီနောက်ထပ်လူစနစ်ရောက်ပျောက်ဆုံးနေစေဖြစ်တာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းဆက်လုပ်နေပါတယ်။ Transition လေကြောင်းလိုင်းကအင်ဂျင်နှလုံးတက်လေရင်ဟာထိုင်ဝမ်ကျွန်းနဲ့မနီမွေးမှာရှိတဲ့ကင်မန်းကျွန်းကို UTP တိုက်ပင်းမြို့တော်ဆုံရှမ်းလေစစ်ကနေထွက်ခွာပြီးမြကြာခဲ့မှာပဲပြစ်ကြခဲ့တဲ့ video ကိုတော့ internet တွေမှာတွေ့ရပါတယ်။90 degree လောက်အထိဆောင်းပြီးခဏနေပြန်တန်းလာတဲ့လေရင်ရဲ့ဘေဘက်တောင်ပိုင်းဟာတရားဒဇင်းနဲ့တရားပေါ်ကတက္ကစီကားဒဇင်းကိုပါတိုက်မိပြီးအနီးနားကကီလိုမီတာကိုထိုးကျသွားတာဖြစ်ပါတယ်။ထိုင်ဝမ်အနာဘဏီကတော့မတော်တဆမှုတွင်ကလေးငယ်တူပါဝင်လူ15ယောက်တက်မတည်လွမြောက်ခဲ့တယ်လို့ပြောပါတယ်ထိုင်ဝမ်လေကြောင်းဦးစီးဌာနရဲ့အကြီးအကဲကတော့အရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်နေစေဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါဒီကနေ့ဒီဆိုရင်တော့လေရင်ပြင်းနဲ့အမီးနဲ့ဥကောင်းပိုင်းတွေကိုရေထဲကဆက်တင်နိုင်ပြီးအင်ဂျင်နှလုံးကိုလည်းပြန်တွေ့ထားပေမဲ့မြစ်ထဲမှာရေစည်းတန်နေတာကြောင့်ရေရောက်မှမြုပ်နေတဲ့လေရင်ပြက်ကိုတော့ဆယ်လို့မရသေးဘူးလို့လည်းပြောပါတယ်
အီဘိုလာရောဂါကူးစက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံ၃နိုင်ငံမှာပထမဆုံးအနေနဲ့အီဘိုလာရောဂါကူးစက်ခံရသူဦးရေတိုးလာပါတယ်။အပြည်ပြည်ဆိုင်ရာကျန်းမာရေးအဖွဲ့အစည်း WHO ကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းရောဂါကူးစက်ခံရသူပေါင်း124ယောက်ထပ်တွေ့တယ်လို့ဆိုပါတယ်။ Sierra Leone နိုင်ငံမှာအယောက်80ကူးစက်ခံရတာဖြစ်ပြီး Guinea မှာ39ယောက်နဲ့ Liberia မှာ9ယောက်ပါ။သတင်းပတ်အတော်လေးကြာအောင်ရောဂါကူးစက်မှုတွေကျဆင်းသွားတဲ့အတွက်ရောဂါပိုးကူးစက်ပြန့်ပွားမှုတွေအဆုံးသတ်သွားဖို့မျှော်လင့်မှုတွေတိုးလာစေပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးသွားကြတာပါ။အခုထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကနိုင်ငံသားစီစီရေးကလုပ်ငန်းဘက်ကိုကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်မှာနိုင်ငံသားစီစီရေးကပ်ပြားထုတ်ပေးတဲ့လုပ်ငန်းတွေကိုနိုင်ငံတော်အဆင့်စီမံကိန်းတွေထားပြီးဆောင်ရွက်တော်မှာမဟုတ်ဘူးလို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါကြောင့်ယာယီနိုင်ငံသားမှတ်ပုံတင်ကန်ဆောင်ထားသူတွေအနေနဲ့လူဝင်မှုကြီးကြပ်ရေးမှာပဲပုံမှန်လုပ်ငန်းစဉ်တွေနဲ့သာရှောက်ထားကြရတော့မှာပါ။ဒီကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့နှစ်ဖက်အတိုင်းဝိုင်းကြားမှာလည်းတုံ့တက်မှုအမျိုးမျိုးရှိနေကြပါရယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
ဒီကမ္ဘာနဲ့အတွင်းကမွတ်စလင်လူနည်းစုတွေတော်တော်များများရှိတဲ့မြို့မြို့နယ်တဲမှာနိုင်ငံတော်စစ်နဲ့စစ်သက်စီမံဆောင်ရွက်နေတဲ့နိုင်ငံသားစီစီရေးကပ်ပြားထုတ်ပေးမှုစီစဉ်တွေမအောင်မြင်တာကြောင့်ရပ်ဆိုင်းလိုက်ပြီးတော့ဒီလိုစီမံကိန်းတွေကိုခြားမြို့နယ်တွေမှာလည်းဆက်လက်ဆောင်ရွက်တော့မှာမဟုတ်ဘူးလို့ဒီကမ္ဘာနဲ့ဝန်ကြီးချုပ်ဗိုလ်ချုပ်မောင်က VOA ကိုပြောပါတယ်
။ဒါတော့အခုကျွန်တော်တို့မနေ့ကမြေပေါ် pilot project အနေနဲ့လုပ်တယ်။ဒီနေ့ကျတော့ pilot project အနေနဲ့မတော်တော့မနေ့တနင်္ဂနွေလုံးမှာလုပ်တဲ့ verification ရှင်းနေနေမဲ့သွားမယ်ဆိုတော့အခုကျွန်တော်တို့ဒီအခိုင်ပြင်းနေမှာလေတနေ့တနေ့ကတော့ပါဝင်ပေါ့ဟိုဒီ6တော်တွေကျွန်တော်တောင်းပြီးတော့မှရတဲ့6တော်တွေကိုကျွန်တော်စစ်ပြီးရင်တော့တနေ့ကလုံးအတိုင်းတနေ့ကလုံးကိုကောက်တဲ့အတိုင်းကိုပဲအခုပြင်းနေတပြင်းနေလုံးမှာလေဒီ6တော်ကိုအခုလက်ခံပြီးရင်တော့ဒါပြီးရင်တော့စစ်စစ်တာကိုတော့တနေ့ကလုံးအတိုင်းတာနဲ့ပဲဒါအရင်လိုပုံမှန်ဖြစ်သွားမယ်ဟိုလို pilot project အနေနဲ့မတော်တော့ဘူးပေါ့နော်
ဘာဖြစ်လို့များဒီရခိုင်ပြည်နယ်ကမွတ်စလင်တွေအတွက်နိုင်ငံသားစီစီကပ်ပြားထုတ်ပေးတဲ့စီမံကိန်းတွေကိုဆက်ပြီးတော့မဆောင်ရွက်ပေးတော့လဲခင်ဗျ။အ
ဲဒါကတော့ဒီမှာလည်းအခုကျွန်တော်တို့ကဒီရခိုင်ပြည်နယ်ကိစ္စတော့လည်းရှုပ်ထွေးပါတယ်လေ။ရှုပ်ထွေးတဲ့ဆိုတာကဒီ verification အခုလုပ်မယ်ဆိုပြန်တော့လဲအဲဒီကကျွန်တော်တို့မရှိတဲ့အတုံးတုံးနာမည်တွေနဲ့ပြောဆိုပြီးတော့မှဆိုတော့ verification ကလည်းအဲလုံးလုံးရဟို progress တွေမရဘူးဖြစ်နေတာပေါ့နော်။ဆိုတော့ဒီမှာလည်းဟိုသမယိုးကျကိစ္စတွေမဟုတ်ဘဲနဲ့ဖြစ်နေတဲ့အခါကျတော့အဲလောက်ရကြရတဲ့ဟာရတော်တော်လေးတော့အခက်အခဲရှိပါလေဗျ
။ White Gang လို့ခေါ်တဲ့ယာယီနိုင်ငံသားကက်ရှိတဲ့သူတွေကနေအမျိုးသားမှတ်ပုံတွေရှောက်လို့တဲ့သူတွေအတွက်မြေပုံမြွနဲ့အတွင်းမှာပဲပြီးခဲ့တဲ့2014ခုနှစ်အတွင်းကစီမံကိန်းချပြီးတော့ဆောင်ရွက်ပေးခဲ့တာပါ။မြေပုံကအစီအစဉ်အောင်မြင်တဲ့ဆိုရင်ရခိုင်ပြည်နယ်တဲကချားမြွနယ်တွေဖြစ်တဲ့စစ်တွေ၊ဘူးတိတော်မောင်းတော်မြို့တွေမှာလည်းစီမံကိန်းတွေချပြီးတော့ဆောင်ရွက်ဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့အခုခါမှာတော့မွတ်စလင်လူနည်းစုတွေအတွက်ဒီလိုနိုင်ငံသားစီစီကပ်ပြားထုတ်ပေးတာတွေတည်တံ့စီမံကိန်းထားပြီးတော့မလုပ်ဆောင်တဲ့ပုံမှာရခိုင်ပြည်နယ်မြေပုံမြို့နယ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကတော့အခုလိုရှုမြင်ပါတယ်
။ဘာသာပြန်နေတဲ့ဆိုတဲ့ပုံစံမျိုးရှိလို့ဒီနေ့ထက်ပြီး no, I did that, ma. Sit the room as a thing, Joshi, or Mount of Malaysia, Buya Malaysia. I do suke, she and Yari Madama, no, General, the Kuzi Shalabe, Shalta, or the Hadru, the Mangano Dine, the Lobe, Simply Baji, Giriado, Hoyka, who can tell you the other Lashoto Mamubu, who's in Hoyka Nere, through Nangada Queen Yatani Sura, or Tari Bovia, Genodi, Nangada Shi Lunganziha.
အဲ့ဒါကကြက်ကြဲနဲ့နောက်ဆုံးမှာတော့ဒီလိုပဲအဆုံးသတ်ဖို့ကျွန်တော်မြင်ပါတယ်ခင်ဗျာနော်ဒါပေမဲ့တစ်ဖက်မှာတော့မွတ်စလင်ဘာသာဝင်ပြည်သူတို့ကိုယ်စားလှယ်ဥရှိမောင်ရဲ့အမြင်ကလည်းအခုလိုရှိပါတယ်အဲကျွန်တော်ကပရောဂျက်ပဲလို့ဖြတ်လိုက်တယ်ပြောကြတယ်ဒါပေမဲ့ကျွန်တော်အဓိကပြောချင်တာကတော့ပြောချင်တာကတော့ကျွန်တော်တို့စီမှာရှိနေတယ်နော်ဒီရာကြီးတက်တကယ်လည်းမဲ့ကိုင်ဆော စ်ဆေးရေးကပ်ပြားတွေကျွန်တော်တို့ကဒါထုတ်ပေးမယ်ဆိုရင်တော့အချိန်တိုပြန်မှလည်းပြီးသွားနိုင်တယ်ကျွန်တော်ဒီပြဿနာလည်းပြင်နေသွားနိုင်တယ်ဗျာ
ကျွန်တော်14ခုနှစ်အတွင်းကမြေပုံမြို့နယ်ဒင်းမှာနိုင်ငံသားစီစီရေးကပ်ပြားထုတ်ပေးရေးစံသက်စီမံကိန်းအရယာယီတက်တည်ကလက်မှတ်ရှိတဲ့လူ20ကိုနိုင်ငံသားစီစီရေးကပ်ပြားတွေထုတ်ပေးခဲ့ပါတယ်နိုင်ငံသားစီစီရေးကပ်ရဖို့အခွင့်အရေးရှိတဲ့လူ200လောက်ကိုလည်းယာယီတက်တည်ကလက်မှတ် white cap တွေကိုလည်းထုတ်ပေးခဲ့ပါတယ်ဒီစီမံကိန်းကိုဒေသခံရခိုင်လူမျိုးတော်တော်များများကအပြင်းထန်ကန့်ကွက်ခဲ့ပြီးတော့ရခိုင်ပြည်နယ်မြေပုံမြို့ကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်ချုပ်ဝန်မောင်ဒီအစီအစဉ်အတွက်ရောက်ရှိလာခြင်းပါပဲအင်ဒီကားတွေပိတ်ပြီးတော့ဆန္ဒပြတဲ့အထိပြင်းထန်မှုတွေရှိခဲ့ပါတယ်လက်တလုံးမှာလည်း2008ပွဲစည်းပုံပြင်ဆင်ရေးအတွက်ဆန္ဒခံယူခွင့်လုပ်တဲ့အချိန်မှာမဲပေးဖို့အတွက်ယာယီတက်တိကန်လက်မှတ်ကန်ဆောင်သူတွေအထူးသဖြင့်တော့ဝှက်ကက်ကန်ဆောင်သူတွေအများဆုံးရှိတဲ့ရခိုင်ပြည်နယ်အတွင်းကမွတ်စလင်လူနည်းစုတွေမဲပေးခွင့်ပေးလိုက်တဲ့အပေါ်မှာလည်းကန့်ကွက်မှုတွေရှိနေပြီးတော့အငင်းပွားမှုတွေလည်းဒီနေ့ထိရှိနေတာပါခင်ဗျာ
ကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါရှင်အခုတခါဒီအစိုးရနဲ့တိုင်းသားလက်နက်ကင်တွေကြားကအပြစ်ရရေးအစီအဝေးအကြောင်းကိုလည်းပြောပြပေးပါဦးမယ်အစိုးရနဲ့တိုင်းသားလက်နက်ကင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေဟာဒီကနေ့အကျိုးလုပ်ငန်းညှိနှိုင်းဆွေးနွေးပွဲကိုထိုင်းနိုင်ငံမှာကျင်းပရာရာမှာနောက်တစ်ကြိမ်ပြစ်ခတ်ရက်စဲရေးစာချုပ်အတွက်ဆွေးနွေးပွဲကိုဒီဖေဖော်ဝါရီလ23ရက်နေ့နောက်ပိုင်းမှာရန်ကုန်မှာကျင်းပသွားဖို့သဘောတူညီခဲ့ကြပါတယ်တစ်ဆက်တည်းမှာပဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုနေမှာသဘောတူညီချက်တရက်လက်မှတ်ရေးထိုးနိုင်ဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးဆိုင်ရာဆွေးနွေးပွဲတွေဟာလေးလကျော်ကြာရပ်တန့်ခဲ့ပြီးတဲ့နောက်ဒီကနေ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာနေကင်းနှစ်နာရီကနေညနေ9နာရီထိအကျိုးညှိနှိုင်းဆွေးနွေးခဲ့ကြပါတယ်နှစ်ဖက်ကိုယ်စားလှယ်တွေကြားမှာဒီကနေ့ရရှိတဲ့အဓိကသဘောတူညီချက်ကိုတော့ UPWC ရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကအခုလိုပြောပါတယ်
။ဒီပေါ်လာ73ရက်နေ့နောက်ပိုင်းမှာရပ်နေပြီးတော့ရေမျိုးမှာကျင်းပမယ်လို့ဒီနေ့အဲ့သဘောတူညီချက်ကိုရပါတယ
်။ဒီကနေ့ဆွေးနွေးတဲ့အချက်တွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ UNFC ကတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကကမ်းလှမ်းထားတဲ့ပြည်ထောင်စုနေမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ဆိုတဲ့အချက်ကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ဦးလာမောင်ရွှေကပြောပါတယ်
။တိုင်းရင်းသားတွေကအဆိုပြုနေတဲ့ဖေဖော်ဝါရီ12ရက်နေ့မှာဒီလိုမျိုးလက်မှတ်ရေးထိုးနိုင်ဖို့ကိစ္စပါပဲ။အဲ့ဒါကိုတော့ဒီနေ့ဦးမဟာသာရဘက်ကလည်းဦးကြီးကိုဆောင်ရွက်နေတယ်။အဲ့ဒါဖြစ်ဖြစ်ပြပါလေ။ဒါကိုတော့ဆက်လက်ပြီးတော့ဆွေးနွေးဖို့တော့ဒီလိုပါလေ။
အခြားဆွေးနွေးတဲ့အချက်တွေမှာတော့အရင်ဆွေးနွေးပွဲမှာတစ်ဆုံနေတဲ့အချက်တွေကိုလာမယ့်ဆွေးနွေးပွဲမှာထပ်မံညှိနှိုင်းဆွေးနွေးဖို့ဆိုတာပါဝင်တယ်လို့လာမယ့်ပြည်ထောင်စုနေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတက်ရောက်ဖို့အတွက်ဖိတ်ကြားတာတွေပါဝင်ပါတယ်။ဥအောင်မင်းခေါင်းဆောင်တဲ့ UPWC ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မနက်9နာရီခွဲကနေ10နာရီခွဲအထိမှာတော့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSSA တောင်ပိုင်းကကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီဆွေးနွေးပွဲမှာတနိုင်ငံလုံးအပြစ်မရခင်မှာနားလည်မှုစာချုပ်လွှာတစ်ခုပူးတွဲလက်မှတ်ရေးထိုးဖို့ကိုလည်းဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်ဘက်ကအဓိကတင်ပြတဲ့အချက်ကို RCSSSA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းလာကအခုလိုပြောပါတယ်
။ဘူအောင်မဲဆွေးနွေးချက်အရတော့ဒီကျွန်တော်တန်ရင်တာလက်နက်ကိုင်ဖွဲ့စည်းပြီးတောင်းဆိုနေတဲ့ဒီနိုင်ငံအမခံချက်တစုံတရာရှိဖို့ဆိုတဲ့အကိစ္စပါ။အဲ့ဒါကတော့ဆက်တဲ့ပြထောင်စုနိုင်ငံဒီဆက်ပါပို့တဲ့ဆက်လက်ဆင်းနေပါပြီဆိုတော့ဒီကအချက်တော့နိုင်ရေးဆင်းနေပေါ်ရီကိုဆက်ကောတဲ့ဒီနေ့ရှိတဲ့တော့ဒီဆက်တဲ့အကြောင်းပေါ့နော်တော့ချက်ကတော့နိုင်ရေးဆင်းနေမှုပေါ်ရီကိုလုံးဝဖက်ညိနိုင်ပြီးတော့ လူကြီးဆိုတဲ့အကြောင်းပေါ့။နောက်ပြီးတော့တနိုင်အောင်လို့ပြစ်ခတ်ရတဲ့ရေးအချုပ်ကိုလည်းအမှုနဲ့ဖက်တော့သူချက်ရအောင်မြန်မြန်သွားအနည်းငယ်ရှင်းလင်းသွားကြပါမယ်ဆိုတဲ့ဥပောက်ဆောင်ရမှုနားလည်းမှုစာချင်ပါလက်မထုတ်နိုင်ရင်ကောင်းမယ်ဆိုပြီးတော့ရှင်းလင်းကြတာပါ။
ဖက်ဒရယ်ပြည်ထောင်စုတည်ဆောင်ရေးနဲ့ပတ်သက်ပြီး UNFC ကဇန်နဝါရီလ29ရက်နေ့ကဖက်ဒရယ်ပြည်ထောင်စုတည်ဆောင်ရေးဆိုင်ရာသဘောတူညီချက်တည်းအရကိုကတိကဝတ်ပြုလက်မှတ်ရေးထိုးဖို့အတွက်အစိုးရကိုကမ်းလှမ်းခဲ့တာဖြစ်ပြီးပြည်ထောင်စုဝန်ကြီးဦးအောင်မင်းက RCSS ကိုကမ်းလှမ်းရမှာတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောင်ဖို့အတွက်ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းလက်မှတ်ရေးထိုးဖို့ပါရှိတာကြောင့်အဓိပ္ပာယ်ကွဲလွဲချက်တချို့ရှိနေပါတယ်ဒီချက်နဲ့ပတ်သက်ပြီး UNFC ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ် NCCT အဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ဦးနိုင်ဟန်သားကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးတစ်ခုမှာရောက်ရှိနေတာကြောင့်ဖြေဆိုနိုင်ခြင်းမရှိပါဘူး UPWC နဲ့ NCCT တို့ဟာပြီးခဲ့တဲ့နှစ်စက်တင်ဘာလက6ကြိမ်မြောက်အဖြစ်ရန်ကုန်မှာနောက်ဆုံးဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာနှစ်ဖက်အကြားညှိနှိုင်းမရတာနဲ့တင်းမာတာတွေဖြစ်ခဲ့ကြောင်းသတင်းတွေထွက်ပေါ်ပြီးတဲ့နောက်အော်တိုဘာလမှာနောက်တစ်ကြိမ်ထပ်မံမတွေ့ဆုံနိုင်ခဲ့ပါဘူး။နိုဝင်ဘာလကုန်ပိုင်းမှာတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဗိုလ်တင်တန်းကြောင့်ပြစ်ခတ်မှုနဲ့ကချင်နဲ့ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေကြောင့်ဆွေးနွေးပွဲတွေဟာလေးလကျော်ကြာကြန့်ကြာခဲ့တာလည်းဖြစ်ပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုနားဆင်ရမှာကတော့တောင်တွင်းမြို့ကိုရောက်နေပြီဖြစ်တဲ့ကျောင်းသားတပည့်ရဲ့အခြေအနေပါ။အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ကျောင်းသားချစ်တဲ့စန္ဒပြနေရလမ်းတစ်လျှောက်ကမြို့တော်များမှာမြို့ကံပြည်သူတွေကကျောင်းသားတွေကိုလိုလိုလားလားကြိုဆိုထောက်ခံကြပါတယ်။ AR တိုင်းဘက်ကချစ်တဲ့စန္ဒပြတဲ့ကျောင်းသားမိဘတချို့ကိုအာဏာပိုင်တွေကဖိအားပေးမှုတွေရှိနေပေမဲ့ပညာရေးဥပဒေကန့်ကွက်မှုကိုမိဘတချို့ကိုယ်တိုင်ကလိုလိုလားလားထောက်ခံနေတာကိုလည်းတွေ့ရပါတယ်။ဒီအခြေအနေကိုတော့စုံစမ်းမေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ကျောင်းသားတပိတ်စစ်ကြောင်းတွေကမန္တလေးကျောက်ဆယ်မြင်းညံတောင်သာကျောက်ပရောင်း6ရေနံကျောင်းမကွေးစားတဲ့နေရာတွေစီကိုချီတက်နေတဲ့တပိတ်စစ်ကြောင်းကတော့တောင်တွင်းကြီးမြို့ကိုရောက်ရှိလာနေပြီးဒေသခံတွေရဲ့ထောက်ခံအားပေးမှုတွေရနေပါတယ်။ပြီးခဲ့တဲ့ရက်ကမှခရီးရှည်ချီတက်ပွဲစတင်ခဲ့တဲ့ ARD တပိတ်စစ်ကြောင်းမှာပါတဲ့ကျောင်းသားမိဘတွေကိုတော့တိုင်းဒေသကြီးအစိုးရဖွဲ့ကတွေ့ဆုံခဲ့ပြီးတပိတ်မှာပါတဲ့ကျောင်းသားတွေကိုမိဘတွေအနေနဲ့ပြန်လည်ခေါ်ယူဖို့အတွက်ပြောဆိုခဲ့ကြောင်းတပိတ်စစ်ကြောင်းပါတဲ့ဆယ်တန်းကျောင်းသူမတ်ချောစုဆန်ကဆိုပါတယ်
။ဟိုဗာလေချောစုဆန်ဟိုတဲ့ဒီပွဲမှာပေါ့နော်မပါသေးဘူးပေါ့နော်အဲ့ဒါကြောင့်သမီးကိုပြန်ခေါ်စေချင်တာပါ။မိကတော့သမီးတဘောပေါ့နော်။ဟိုခွင့်ပြုတယ်မိကလည်းပပလည်းခွင့်ပြုတယ်လေပပဒီပွဲမှာလည်းပပလည်းလိုက်တယ်အဲ့ဒါကြောင့်မှာ
တိုင်းဒေသကြီးအစိုးရအဖွဲ့ကပြန်လည်ခေါ်ယူဖို့အတွက်ပြောဆိုနေပေမဲ့ AR စစ်ကြောင်းမှာပါတဲ့ကျောင်းသားတွေနဲ့ပတ်သက်လို့မိဘတွေကိုယ်တိုင်လာရောက်အနှံ့ကြတာဖြစ်ကြောင်းတပိတ်စစ်ကြောင်းမှာပါတဲ့ဝင်းရံအင်အားစုကဦးအောင်မြင့်ကအခုလိုပြောပါတယ
် AR တိုင်းဒေသကြီးအစိုးရအဖွဲ့ကလုံးဝနေခေါ်ပြောတာအဲဒီမှာမိဘတွေအမိနဲ့တော့ဟိုအစွန်းနဲ့ကိုထောက်ခံနေခင်ဗျာအခုဒီကျောင်းသားတွေလေကျွန်တော်တို့ဒီတပိတ်စစ်ကြောင်းဆိုရင်မိဘတွေကိုယ်တိုင်လာဖို့ရတယ်ရှိတယ်ဟုတ်ကဲ့
မုံရမျိုးကနေထွက်လာတဲ့တပိတ်မှလည်းအထက်တန်းအဆင့်အလယ်တန်းအဆင့်ကျောင်းသားတွေပါဝင်နေတယ်လို့မကွေးတိုင်းဘက်ကိုရောက်နေတဲ့တပိတ်စစ်ကြောင်းမှလည်းရောက်ရှိရာဒေသအလိုက်အထက်တန်းကျောင်းသားကျောင်းသူလေးတွေရဲ့ပူးပေါင်းပါဝင်လာတာတွေကိုတွေ့ရပါတယ်ARD တပိတ်စစ်ကြောင်းမှာပါတဲ့အတွက်ကြောင်းထုတ်ခံရမယ်ဆိုပြီးတတိပေးခံထားရတဲ့အထိဖြစ်ခဲ့ရတဲ့ဆယ်တန်းကျောင်းသူမတ်ချောစုဆန်ကတော့သူဘာကြောင့်တပိတ်မှာပါဝင်လာရတယ်လဲဆိုတာကိုအခုလိုပြောပါတယ
်ဒီပေါ်ကြီးချမှတ်ထားတဲ့အမျိုးမျိုးရှိတင်တာရဲ့နည်းစိမ်တွေတမကြိုက်ရလေဆက်လက်ချက်စလုံးတမလို့မြန်မာနိုင်ငံအတွက်အများကြီးအရေးကြီးအနေနဲ့ပြင်ဆင်ဖို့အခြေခံကြမ်းနေပါပြီရှင်အခုကတော့အခြေခံလူများစားကြီးတော်တော်များများဆိုရှင်တမလို့လို့အခြေခံလူများစားကြီးတော်တော်နဲ့အခမဲ့ပေါ့နော်ပညာသင်ဖို့အများကြီးအရေးကြီးနေပါတယ်ဘာဖြစ်လို့လဲဆိုတော့တမတို့ရာဟိုမိသားတွေဆိုရှင်မထားနိုင်ဘူးလေတချို့ဟာတွေဆိုရှင်အားကြောင့်လို့အခုမြန်မာနိုင်ငံပညာရေးကိုအခုလို့သာပြင်ဆင်ပေးလိုက်မယ်ဆိုရင်အနှစ်ရင်းအားနဲ့အတင်းမှာတအားကြီးတိုးတက်လာမယ်လို့သတိထင်ပါတယ်
ARD ပန်းတနော်အင်မဘက်ကိုတပိတ်စစ်ကြောင်းရောက်ရှိတဲ့အခါမှာတော့ကျောင်းသားတွေနဲ့အတူတပိတ်စစ်ကြောင်းမှာကူညီဖို့လိုက်ပါခဲ့ကြောင်းအင်မဘက်ကဒေသခံတဦးကလည်းအခုလိုပြောပါတယ
်ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီပညာရေးကအဓိကလိုအပ်တဲ့ point ပါပဲခင်ဗျအားကြောင့်မို့ထောက်ခံတဲ့အနေနဲ့လိုက်လာကျွန်တော်ဗမာပြည်မှာကဟိုအခြေခံလူတန်းသားဆင်းရဲတွေအများကြီးတယ်လေအဲ့တော့ကျောင်းမနေနိုင်တဲ့ကလေးတွေလည်းအများကြီးရှိကြတယ်ဘာဖြစ်လို့ဆိုတော့မိဘတွေကမပြေလည်တာဖြစ်တဲ့အတွက်အဲ့ကလေးတွေကပါအစဒီတနေ့တာဝိုင်းရွဲ့သူတက်နိုင်တယ်လေဝိုင်းရွဲ့ရှားနေတာဖြစ်တဲ့အတွက်အများသောဖြင့်တောမှာပညာရေးမထားနိုင်တဲ့လူတွေတော်တော်များများပဲဗျာကျွန်တော်တို့ကထောက်ခံတဲ့အနေနဲ့ကျွန်တော်တို့အင်းမအမဟိုနာရေးကိုညီမှုအသင်းကနေပြီးတော့ဟိုကျွေးမွေးရေးအနေနဲ့ကျွန်တော်တို့လိုက်လာတာပေါ့
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေကြတဲ့တပိတ်စစ်ကြောင်းက ောင်းသားတွေကိုတက်ဆိုင်ရာဒေတာအသီးသီးကစားတောက်ရေးတွေတာဝန်ယူပေးနေကြပါတယ်။ရန်ကုန်နိုင်ရေးကူညီမှုအသင်းကတော့စေဝါနဲ့တခြားလိုအပ်ချက်တွေကိုကူညီဆောင်ရွက်ပေးနေပါတယ်။အမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကစပြီးကျောင်းသားတွေကတပိတ်မောက်ခဲ့ပြီးတဲ့နောက်ဇန်နဝါရီလအတွင်းမှာခရီးရှည်ချီတက်မှုစတင်ခဲ့တာပါ။ချီတက်လမ်းလျှောက်မှုတွေအတွင်းတောင်သာအလွန်နမ်းမြင့်တောင်ကြားနဲ့ပုတ်ပါဝင်တောင်ကြားတွေမှာလည်းနှစ်ချိန်ခန့်တားဆီးခံခဲ့ရပြီးတင်းမာမှုတွေဖြစ်ခဲ့ပါတယ်။ဒီနောက်အစိုးရကကျောင်းသားတွေတောင်းဆိုတဲ့၄ဘွဲ့ဆိုင်ဆွေးနွေးရေးလုပ်ပေးပါမယ်ဆိုပြီးကန့်လန့်ခဲ့ပြီးဆွေးနွေးပွဲနှစ်ချိန်လုပ်အပြီးမှာအခြေခံစည်းကမ်းသတ်မှတ်ချက်၉ချက်မှာတင်နှစ်ဖက်အခြေတင်ဖြစ်ခဲ့ပြီးဆွေးနွေးပွဲတွေကိုဖေဖော်ဝါရီလ၁၂ရက်နေ့နောက်ပိုင်းကိုရွှေ့လိုက်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။လက်ရှိညှိနှိုင်းဆွေးနွေးနေစေကာလမှာပဲကျောင်းသားကောင်းဆောင်တို့ရဲ့နေအိမ်အနားမှာလုံခြုံရေးရဖိအားပေးမှုတွေရှိသလိုကျောင်းသားတပိတ်စစ်ကြောင်းတဲခေါ်မဲ့ဘုန်းကြီးကျောင်းတချို့ကိုလည်းတဲခေါ်ခွင့်မပြုဘူးဖိအားပေးမှုတွေလည်းရှိနေပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစိုးရရဲ့ထုတ်ပြန်ချက်တရမှာတော့အမျိုးသားပညာရေးဥပဒေကိုအကြောင်းပြုပြီးနေရာဒေသတချို့မှာဥပဒေနဲ့မညီညွတ်တဲ့စန္ဒပြမှုတွေလုပ်နေကြတယ်လို့ပြောထားပါတယ်။ဒါကိုအကြောင်းပြုပြီးစုပူမှုတွေဖြစ်စေဖို့ကျောင်းသားအမိခံတွေနောက်ွယ်ကဆောင်ရွက်နေသူတွေအားပေးအားမြောက်ပြုနေတဲ့နိုင်ငံရေးအဖွဲ့အစည်းတွေပါဝင်ပတ်သက်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပညာရေးကန္တဖွံ့ဖြိုးရေးအတွက်ကျောင်းသားတွေရဲ့အစ်မနဲ့စန္ဒာကိုတော့အစိုးရအနေနဲ့လွှတ်တော်ကိုတင်ပြပြီးဆောင်ရွက်ပေးနိုင်သမျှဆောင်ရွက်ပေးသွားမယ်လို့လည်းဆိုပါတယ်။ဒါပေမဲ့ကျောင်းသားလူငယ်တွေကတောင်းဆိုနေပြီးယာယီရွှေ့ဆိုင်းထားရတဲ့၄ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးပေါ်မှာတော့တစုံတရာဖော်ပြပြောဆိုချက်ကိုအဲ့ဒီထုတ်ပြန်ကြေညာချက်မှာမတွေ့ရပါဘူးရှင်။မြန်မာသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။အခုနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်ရှင်။စီးရီးယားနိုင်ငံအတွင်းမှာဂျပန်နိုင်ငံသားနှစ်ယောက် IS စစ်သွေးကြွတွေတပ်ဖြတ်တာခံလိုက်ရတဲ့အတွက်နိုင်ငံတကာအကြမ်းဖက်မှုစန့်ကျင်ရေးစစ်ပွဲတွင်ဂျပန်နိုင်ငံရဲ့ပါဝင်မှုနဲ့ကိုယ်ပိုင်ကာကွယ်ရေးဆိုင်ရာမူဝါဒတွေအကြီးအကျယ်အပြောင်းလဲဖြစ်လာနိုင်သလားလေ့လာသူတွေကစောင့်ကြည့်နေပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုရိုင်းကလည်းကမ္ဘာလုံခြုံရေးအတွက်ဂျပန်နိုင်ငံအနေနဲ့ဥဆောင်ဥရွက်တက်တက်ကြွကြပါဝင်ရည်တည်ဖို့စံတရှိနေတာပါ။ဒါပေမဲ့ဂျပန်နိုင်ငံသားတွေရဲ့သဘောထားကရောဘလို့ရှိပါသလဲဆိုတာ VOA သတင်းတောက် Henry Richwell သတင်းပေးပို့ချက်ကိုနှမ်းလောင်ကပြောပြပါမယ်ရှင်
။နှစ်ယောက်ဖြစ်တဲ့ဂန်ဂျီဂျိုတိုနဲ့ဟာရူနာယူကာဝါတို့ကိုအားရဲ့အစွန်ရောက်တို့ကတပ်ဖြတ်လိုက်တဲ့အတွက်ဂျပန်လူမျိုးတွေကြားမှာစိုးရိမ်ပူပန်မှုတွေတိုးလာနေပါတယ်။အခုဖြစ်ပျက်ကဂျပန်နိုင်ငံနဲ့အဝေးကြီးမှဖြစ်သွားတာပါ။ဒါပေမဲ့အသက်ခံရတာကဂျပန်လူမျိုးတွေဆိုတော့တိတ်ကိုဆိုးရွားပါတယ်လို့ဂျပန်ကျောင်းသူတစ်ယောက်ကပြောသွားတာပါ။ Chatham House အရှာမူဝါဒရေးရာ Institute ရဲ့အကြီးအကဲ John Swenson's Right ကဂျပန်တို့အတွက်ပထမဆုံးစိန်ခေါ်မှုကတော့ IS2 ရဲ့ချိန်ချောက်မှုတွေဖြစ်တယ်လို့ပြောပါတယ်။
Are they going to retreat into a
ဒီလိုထိခိုက်စရာလို့ရပေါ့သူတို့ကလက်တော့မပြန်မဲ့ကိုဘာသာကိုတီးကြရက်တည်မလား။ဒါမှမဟုတ်အပြည်ဆိုင်ရာအရေးမှာတီးရတာပူပေါင်းပါဝင်မလားစောင့်ကြည့်ဖို့လိုပါတယ်
။ဂျပန်ဖက်ကအကြမ်းဖက်အုပ်စုတွေအပေါ်တိုက်ခိုက်နေတဲ့နိုင်ငံတွေကိုစစ်ရေးနဲ့မသက်ဆိုင်တဲ့အကူအညီဒေါ်လာသန်း100ထည့်ဝင်တဲ့အတွက်ခုလိုဂျပန်လူမျိုးတွေကိုတိုက်ခိုက်ရတာလို့ IS စစ်သွေးကြော်တွေကပြောပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ဒီတပ်ဖြတ်မှုအပေါ်သူ့သဘောထားကိုပြပြတသားပြောဆိုထားပါတယ
်။ဇုံနာဆာဆယ်ဆာ
နော်နီနဲ့နိုင်ငံကလည်းပူးပေါင်းပြီးသူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေနောင်တရအောင်အရေးယူသွားမှာပါ။ဂျပန်နိုင်ငံကအကြမ်းဖက်မှုကိုဘယ်တော့မှရှော့ပေးမှာမဟုတ်ပါဘူး
။တိုကျိုဆိုဖီးယားတက္ကသိုလ်ကပါမောက်ခကွီချီနာခနိုကတော့နိုင်ငံတကာနဲ့ပူးပေါင်းပြီးတိုက်ခိုက်မဲ့သူ့ရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်ကအကုန်ကျများနိုင်တယ်လို့ပြောပါတယ်။
ဒီချက်တဲကိုဂျပန်နိုင်ငံစီအရင်ဆုံးတယ်လာတဲ့မစ္စတာအာဘေကိုအပြစ်ပြောသူတွေရှိသလိုပဲအကြမ်းဖက်မှုတိုက်ခိုက်ရေးအတွက်ဂျပန်ဘက်ကနေဒီတဲ့ပို့ပြီးပါဝင်တိုက်ခိုက်တဲ့နယ်လို့ပြောနေတဲ့သူတွေလည်းရှိပါတယ်
။ဒုတိယကမ္ဘာစစ်အပြီးထုတ်ပြန်တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရဂျပန်စစ်တပ်အနေနဲ့ပြည်ပနိုင်ငံတွေကစီရဲလှုပ်ရှားမှုတွေမှာပါဝင်ပတ်သက်ဖို့ပြိပင်ချပါတယ်။ခုတော့ဒီလိုဂျပန်နိုင်ငံသားတပ်ဖြတ်ခံရပြီးတဲ့နောက်ပိုင်းပြည်ပရောက်ဂျပန်နိုင်ငံသားတွေကိုကာကွယ်ပေးဖို့အတွက်အရင်ကကန့်သတ်ချက်တွေကိုပြောင်းလဲဖို့မစ္စတာအာဘေကကြိုးစားနေပါတယ်။အကြမ်းဖက်မှုကိုစန့်ကျင်တိုက်ခိုက်နေတဲ့မဟာမိတ်နိုင်ငံတွေဖက်ကလည်းဂျပန်နိုင်ငံအနေနဲ့တီးထက်ပိုပြီးပါဝင်လာဖို့လိုလားနေကြတယ်လို့ Chatham House က John Swansea Rights ကပြောပါတယ်။
International community expects
နိုင်ငံတကာအတိုင်းအဝန်းကဂျပန်နိုင်ငံအနေနဲ့နိုင်ငံရေးရောနီးပြည်အားပိုင်းအရာပါပါဝင်လာဖို့မျှော်မှန်းထားကြပါတယ်။နောက်ပြီးတော့မစ္စတာအာဘေကိုယ်တိုင်ကဒီခွင့်ရေးကိုအရယူမဲ့ပုံရှိတယ်လို့ကျွန်တော်ထင်ပါတယ်
။ဒါပေမဲ့လည်းဂျပန်နိုင်ငံသားအများစုကမစ္စတာအာဘေလိုဆန္ဒပြင်းပြင်းပြပြရှိပုံမရဘူးဆိုပြီးလှစ်လာသုံးသပ်သူတွေကရှင်းပြထားကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ5ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးနားဆင်ကြရမယ့်ည10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေတဲ့ကျမ်းမာရေးအစီအစဉ်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဒီနှစ်ကိုမှကျင်းပမယ့်ရွေးကောက်ပွဲအကြောင်းဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းတဲ့လာမှာတော့
သူတို့ကျေဦးဒီနောက်ထပ်ကြည့်တော့မင်းရနေတော့အဲ့တော့မှာပါတဲ့သူတော်ကလည်းဒီအရင်ကတည်းကတိုင်းရမယ
်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့အတွင်ရမှုဒေါက်တာမင်းနွယ်ဆိုးရဲ့ပြောပြခြင်းနဲ့အတူတိုင်းရင်းသားဒေတာအသီးသီးကနောက်ဆုံးရသတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့ကျမရေးခန္ဓာကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကလေးငယ်တွေရဲ့အတက်ယောဂအကြောင်းကိုကလေးကျမပညာဌာနဌာနမှူးပါမခဒေါက်တာဆိုးဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ကဲပမခဒေါက်တာစောပဲခင်ဗျာကျွန်တော်တို့ကလေးငယ်တွေဒီမဖျားပဲတက်တဲ့နေရာမှာဝယ်ယူပြန်လို့အလွယ်ခေါ်ပေမဲ့လည်းဒီအတက်ယောဂါလို့ပဲခေါ်သင့်တဲ့ဒီတကယ်တက်တဲ့ယောဂါပေါ့ဆရာနော်အဲ့ဒါနဲ့တခြားမှားနိုင်တဲ့ယောဂါအခြေအနေလက္ခဏာတွေရောရှိလားဆရာကြီ
းဟုတ်ရှိပါတယ်ဒီကလေးတွေမှာတက်တာတော့အရွယ်အစားဝတ်မှုတည်ပြီးတော့ဟိုတက်တဲ့မျိုးစားလည်းရှိတယ်ပေါ့ဗျာစိတ်ပညာမှာတော့ဒီအတက်ယောဂါတွေကတော်တော်လေးအုပ်စုခွဲထားတာရှိသေးတယ်အဲ့တော့မျိုးစားမျိုးစုံပေါ်မူတည်ပြီးတော့လည်းလက္ခဏာတွေကခေါ်ရတယ်။အဲ့လိုပဲဒီတက်တဲ့ရွယ်ပေါ်ပေါ့မူတည်ပြီးတော့လည်းဒီယောဂတစ်ခုပဲမူကျင်းစားဆုံးမှပြားလို့ဖြစ်စိုင်းငင်စိုင်းငင်တက်လို့မရှိဘူး။သူကမျက်လုံးလေးပိတ်ကလပ်ပိတ်ကလပ်ဖြစ်တယ်လို့လက်ကလေးပြားလာတယ်။တက်တဲ့တနေရာလည်းစိုက်ကြည့်တယ်။လက်ကလေးကတောက်လာတယ်။ငယ်လေးတက်တာခွဲကြခက်လေးပေါ့နော်။ဒါပေမဲ့လူကြီးမှလည်းဒီတက်တာနဲ့ဆင်ရင်တူတဲ့ယောဂတွေကအများကြီးမှားနိုင်ပါတယ်။အဲ့ဒါကြောင့်မို့ကျွန်တော်တို့ကဘာရေးကြည့်လဲဆိုလို့ရှိရင်တက်တယ်လို့ပြောပြီးဆိုရမယ်တွေ့တဲ့လူရဲ့ပေါ်ပြချက်ပေါ့နော်မျက်မြင်သက်တည်းရဲ့သက်ဆိုချက်ပေါ့ဆိုတာဘယ်လိုတက်တာလဲဘယ်လိုဖြစ်သွားတာလဲဒါအဓိကရေးကြည့်ပါအရင်ခေတ်ကတော့ဒီအရေးရဖို့အတွက်ဒီကလေးကိုဆေးရုံတင်ထားလို့ဆက်လေးလိုက်ဗီဒီယိုရိုက်ထားတယ်ပေါ့ဒါပေမဲ့ခုခေတ်မှာတော့တယ်လီဖုန်းတွေမှာဗီဒီယိုရိုက်လို့ရတဲ့ခါကျတော့တော်တော်လွယ်သွားတယ်တက်တဲ့ချိန်ကတယောက်ကရိုက်ထားလိုက်တော်တော်များများမိမရတော့စိတ်ပူနေပေါ့လေဒါပေမဲ့တယောက်ကရိုက်ထားလိုက်ကြမ်းပြီးဆရာဝန်ကကြည့်လို့ရတော့ဘယ်လိုဖြစ်သွားတယ်ဒါဒီတကယ်တက်တာမတက်တာပေါ့နော်ဆက်လို့ခွဲကြလို့ရတယ်
ဟုတ်ကဲ့အဲ့တော့အခုလို့ဒီခွဲကြပြီးတော့တိလိုက်တဲ့ခါမှာပေါ့ဆရာနော်တကယ်တက်တဲ့ယောဂါမဟုတ်နိုင်တဲ့အခြေအနေတွေဘယ်လောက်များများရှိလဲဆရာ
ရှိပါတယ်ကျွန်တော်တို့ကမကြာခဏတော့ဟိကလေးဆရာဝန်နေနေတော့ဒီတက်တဲ့ပြဿနာကနေတိုင်းရှိတယ်ပေါ့နော်တခါလေးကပြားတယ်ပေါ့ဗျာခုနပြောတဲ့တက်ယောဂါလို့ပြောတာမပြားပဲတက်တာပေါ့တချို့ကလည်းတကယ်တက်တာပေါ့နော်တခါလေးကျလည်းဥမာကလေးကဦးငင်ငယ်လေးဆိုပါဖြစ်တယ်လို့ဆိုမှနှာခေါင်းပိတ်တယ်လို့ဆိုလို့မရဘူးသူတို့ရတာကဘာပဲကြီးဟာဒီကောင်းကြီးလာသွားရဲ့ဆိုရယ်ဒါမိကတော့တက်တယ်လို့ပြောတာပါကျွန်တော်တို့ဘက်ကတော့ဒါတက်တာဟုတ်ကြီးမဟုတ်ကြီးဆိုတော့တော်တော်လေးစဉ်းစားရပါတယ်ဒါပြင်ပေါ်တပြင်ချက်လက်တည်းလည်းအများကြီးရှိတယ်ပေါ့နော်ဥမာအဖြစ်တချို့ကလေးငယ်လေးပေါ့တမင်းမင်းမင်းမှဆိုဖြစ်တတ်တယ်စိတ်ရမ်းကြည့်တယ်ပေါ့ဒီလိုမလို့ဆိုတော့ဒါကဘာကြီးဟာတော့အသက်ကမရှိတော့အားယူနေတာအဲကြလို့ရှင်လည်းအသက်ရှိတာမရှိတာကြာတော့အောက်ဆီဂျင်ကခေါင်းအမရောက်တော့လည်းပြာပြီးတော့တကယ်တက်တဲ့အဆင်ကိုရောက်သွားတတ်တာကျွန်တော်တို့ကဒါတော့ breath holding attacks ကိုပေါ့အသက်ရှူတာကိုကိုယ့်ဘာကိုထိန်းထားပြီးတော့အသက်မရှူဘဲနဲ့ငိုရင်းပေါ့နော်အဲ့လိုမျိုးဖြစ်တယ်အဲ့လို claim လို့ကြာလဲကျွန်တော်ကဒီချမ်းမြေပေါ်မှာဒီပြင်းကြီးပေါ်မှာတစားမောက်နေတာလေးတားလိုက်သူ့ဘာသူပြန်ပြီးတော့အတန်ထွက်လာပြီးပြန်ရဲသွားတာပေါ့နော်နောက်ပြီးတော့ချို့တတင်းကောင်းတတင်းစိုးတစ်ခုကြားလိုက်ရင်ဒါလူကြီးတွေပါဆိုရင်ရုပ်တရက်ဝုန်းဆိုပုံနဲ့လဲသွားတာပေါ့နော်ဒါမျိုးကျွန်တော်ကစိတ်ပညာခေါ်တာတော့ဒီလိုဘေးကအတက်ပေါ့လေဒါမှအများပြည်သူနေနေတော့ဒါတက်တယ်လို့ပဲခေါ်တာပေါ့ဒါကျွန်တော်နေနေတော့ဒါတက်တာနဲ့ပွားပါတယ်တချို့ကလည်းနေပူကျဲကျဲနဲ့မှကြာကြီးရက်နေတယ်ဆိုတော့မှ3 by 12ဆွဲတော့စ ဒီလက်ကျင်ရေးပါကြလောက်ရတယ်တင်တာတွေပါတက်တဲ့ခါကျအကြံအကြာကြီးနေပြီးတဲ့ခါချွေးထွက်လာပြီးတော့သွေးတင်ကြပြီးတော့ဝုန်းစုပ်ပြစ်လဲတယ်ပေါ့နော်ဒါမျိုးကလည်းဆရာဝန်ခေါ်နေတော့ဒါတက်တာမဟုတ်ဘူးပေါ့နော်ဒါဖိန်တင်းခေါ်တော့ပေါ့နော်ဒီဟိုနောက်ကိုသွေးသားရောက်သွားပြီးတော့ကျုပ်ကြတာမျိုးပေါ့ဟုတ်ကဲ့ဆရာနောက်ထပ်ခေါ်ဒီတကယ်တက်တက်ရောက်တာမဟုတ်ဘဲနဲ့မှားနိုင်တ တယ်လို့မျိုးဖြစ်တယ်မြန်မာပြည်ကလည်းကောင်းကြီးလည်းဇက်ကြီးလည်းလက်ကြီးကောပဲဒါကြီးဖြစ်သွားတော့ပြီးတော့ကြာလာပြန်ကြသွားပြန်ဒါပေမဲ့တတိတွေကတော့မလစ်ဘူးဒါလည်းမကြာခဏတွေးပါဟုတ
်ကဲ့
ဆက်တွေးတဲ့အချိန်လေးတစ်ခုကတော့တွေးထဲမှာတကြားတက်နေသွားတယ်ပေါ့ဟိုမှာစားတော့မစားဘူးစားစားချိန်လွန်သွားတယ်တွေးထဲမှာတကြားတက်နေပါလားချွေးတွေထွက်ပြီးတော့တကယ်လဲလက်တွေကျောက်တွေတုံပြီးတော့မူးမှိုက်ကြတယ်ပေါ့ဗျာအဲ့ဒါဆိုလို့ရှိရင်တက်တာနဲ့မှားတယ်မှာတကယ်လို့ကြည့်သွေးထဲမှာကယ်စီယမ်လို့ခေါ်တဲ့ထုံးတက်နေတဲ့တက်တမီဆိုတာတက်တယ်လို့ဖြစ်တယ်တချို့ဆိုမြင်လဲကျွထိုးအနေနဲ့တောက်လျှောက်မပြီးတော့ဘောနော်တကယ်လို့ကြည့်လိုက်ပါလို့ဆိုကျွန်တော်ကလွယ်ပါတယ်ဟိုမျက်စိကိုဇုံမဲဇုံမဲလို့တာတက်တာမဟုတ်ဒါမှလည်းအကျင့်ပါဝေဒနာပေါ့ဒါပေမဲ့မိဘအနေနဲ့တော့ဒါတက်တယ်လို့ကျွန်တော်တို့လာပြတဲ့အခါရှိပါ
ဟုတ်ကဲ့အခုလိုမျိုးဒီတကယ်တက်တာမဟုတ်ဘဲနဲ့ဖြစ်တဲ့ယောဂါတွေမှာတက်တာကနေတိတိတတာကွာနိုင်တာဆိုလို့ရှိရင်ဆရာဘလို့အချက်တွေကိုအဓိကပြောမလဲ
တက်တာမှာဖြစ်ဖို့များတဲ့အချက်တွေပေါ့ဗျာအဲ့ဒါကြီးကျွန်တော်အရင်ပြောလိုက်ခြင်းလေဥမာတက်တာဖြစ်ဖို့များတဲ့အချက်ကဥမာရစီရပွင့်နေတယ်ပြီးတော့စီးတွေသွေးတွေထွက်သွားတယ်ဇန်ငင်ဖြစ်တယ်နောက်ပြီးတဲ့အခါကျလို့ရှိရင်လည်းသတိလက်သွားတယ်သတိသိခေါ်လို့မရဘူးဒါမှမဟုတ်လည်းနည်းနည်းဝေဝေဝါးဝါးဖြစ်နေတယ်ပေါ့ချက်ချင်းကြီးလို့ပြန်ပြီးတော့ချက်ချင်းသတိပြန်ရမလားဘူးပေါ့နောက်တစ်ခါကျလည်းဒီလက်တွေချောက်တွေမတန်တာတော့ပေါ့နည်းနည်းချန်ခဲ့ပေါ့အဲ့လိုဖြစ်ရင်တော့ဒီတက်တာပုံဖြစ်ပုံများပါတယ်။ဥမာရှာရည်ပဲကြိုက်မိတယ်ပေါ့နော်။ဒါမျိုးဆိုလို့ရှိရင်တော့တက်တာဖြစ်ပုံများပါတယ
်။ဟုတ်ကဲ့။အဓိကခွဲနိုင်ဖို့အတွက်ကတော့ဆေးရုံအခြေခံပြဖို့တော့အရေးကြီးတာပါဆရာနော်
။ဟုတ်ကဲ့အရေးကြီးပါတယ်။ဘာလို့လဲဆိုတော့ဆရာဝန်တော်တစ်ခါလေးခွဲရတာခက်တယ်။ခုနပြောသလိုပေါ့။ရည်ရင်တက်တဲ့ဥမာဘယ်လိုဖြစ်သွားသလဲဒါလေးကိုသိချမေးရတာ။လိုရရင်လည်းဒီပြေစမ်းသပ်မှုတွေတက်ခွဲစမ်းသပ်မှုတွေပါလုပ်ရပါ။နောက်တစ်ခါကလေးမှာတော့ဖြစ်နေတယ်ပေါ့နော်။ဒါနဲ့ကြီးတဲ့ရွယ်မှာဖြစ်တဲ့တခါလေးကြလည်းဒီစိတ်ကြောက်ဖြစ်တော့ဗောနော် historical gas fit ဆိုတော့တကယ်တက်တာမဟုတ်ဘူးတခါကျသူစိတ်တိုင်းမတိုင်းပါလားတက်တယ်လို့ဖြစ်သွားတယ်ဗောနော်တက်တာမဟုတ်ပေမဲ့ तू ကခံစားနေရလို့မဟုတ်သူတကယ်ခံစားနေရဗောနော်တက်တဲ့ပုံတော်ဖြစ်တယ်ဟောအဲ့ဒါကိုခွဲကြရပါတယ
်ဟုတ်ကဲ့ဒီစိတ်ပိုင်းဆိုင်ရာ
ခြေနေလဲပါလေးရှိတယ်လဲဗောနော
်ဟုတ်ကဲ့ဆရာအဲ့တော့စိတ်ပိုင်းဆိုင်ရာဆိုတော့ကျွန်တော်မြန်မာနိုင်ငံမှာနပ်ပြူစားတဲ့ဆုံးပြူစားတဲ့စားရှိတဲ့ဖြစ်ပေါ့နော်ဟိုတက်တဲ့ခါမှာပြောလို့ရှိပြီးတော့ကုသမှုမခံရတဲ့အနေအထားမျိုးတွေရော
အဲ့ဒါမျိုးလည်းရှိနိုင်တာပေါ့နော်ကျွန်တော်တို့နိုင်ငံမှာတော့သူတည်းကျမကြီးတည်တင်ညာနေလို့ရှင်တော့လေဟိုယောဂရေးရလည်းတော်တော်များများဘာကြောင့်ဖြစ်တယ်ဆိုတာသိချာကားကားတော့မသိဘူးပေါ့နော်အဲ့ဒါတွေကဆုံးပြူစားတာလို့နပ်ပြူစားတာလို့တို့စားပြီးတော့မကူဝဲထားတာလည်းရှိနိုင်တာပေါ့အဲ့လိုမကူဝဲထားတဲ့ခါကျတော့ဒီဆိုင်ငင်ဆိုင်ငင်တက်တာမျိုးပေါ့နော်ခုနလိုရှာခိုင်းပြီးအောင်လောကနေပြောင်းတက်တာမျိုးချအသက်ရှူတဲ့ကြက်သားတွေကပေါင်လို့ရှိရင်ဘုံနောက်ကိုသွားတဲ့အောက်ဆီဂျင်ရော့သွားတော့အဲ့လိုတက်တဲ့အချိန်ကြာလေလေဒီအုံနောက်ကိုသွားတဲ့အောက်ဆီဂျင်ကနည်းသွားလေလေအုံနောက်ကထပ်ထိခိုက်လေလေဖြစ်တာပေါ့အဲ့တော့ပို့ပြီးတော့ဆူဆူဆူဆူသွားတတ်တာအဲ့တော့ဒီတက်တယ်ဆိုရဲယောဂဖြစ်ရင်တော့တက်ဆိုင်ကတက်ချမ်းလာလေတဲ့ကျမ်းမာရေးဝန်ထမ်းနဲ့ပြပေးပါမယ
်ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
သမားရေကဏ္ဍကိုအခုလိုကြာသာပရိနိညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြမနေ့ပိုင်းမှာတစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုမြမရေးသုံးသက်ချက်ကိုအလှည့်ပေးပါရစေ။ယူနန်မြမကုံသွယ်ရေးကအရှုပ်ထွေးတွေကြောင့်ဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြပေးမှာပါရှင
်။မြမဒီကသစ်ကျောက်စိန်ရှားပါတရိษံမူရစီစားသုံးကုံအမျိုးသမီးစတာတွေယူနန်ပြည်နယ်ကိုမှောင်ခိုထုတ်ယူတဲ့သတင်းကိုပြည်တွင်းပြည်ပသတင်းမီဒီယာတွေမှာအခုတလောမကြာခဏတွေ့နေရပါတယ်။တစ်တင်ကား400ကျော်နဲ့တရုတ်နိုင်ငံသား100ကျော်အစိုးရတပ်ကဖမ်းဆီးတဲ့သတင်းကိုလူသိများပါတယ်။မြန်မာပြည်ကပစ္စည်းမျိုးစုံယူနန်ကိုမှောင်ခိုတင်ပို့နေတာကြားလာပါပြီ။အဖမ်းဆီးတွေလုတော့မှသတင်းပြစ်သွားတာပါ။ဒီလောက်များတဲ့ထရက်ကားနဲ့တရုတ်နိုင်ငံသားတွေပါဝင်နေတာကိုကြည့်ရင်ဥပဒေကိုဂရုမစိုက်ပဲလုပ်နေတာထင်ရှားပါတယ်။တရုတ်သတင်းမီဒီယာနဲ့အကဲခတ်တွေကတော့အဖန်ခံရတဲ့တရုတ်တွေမှာအပြစ်မရှိဘူးလို့ယုံကြည်တယ်လို့တရုတ်အမျိုးသမီးသူတေတီရွန့်ဆောင်ကဆိုပါတယ်တရုတ်တစ်ကုံတွေဟာတက်ဆိုင်ရာဒေသအာလာဘိုင်နဲ့တိုင်းရင်းသားအုပ်စုရဲ့ခွင့်ပြုချက်ရယူထားပြီးဖြစ်တယ်ဒ
တို့ရဖို့အတွက်ငွေအများအများပေးပြီးပြီမို့တရုတ်ဘက်ကတာဝန်ချီတယ်လို့ယူဆပါတယ်ရတဲ့ငွေကိုဝေစုခွဲရမှာအစိုးရတက်အချင်းချင်းမကြေမနက်ဖြစ်လို့ဖမ်းဆီးတာလို့တရုတ်ကမြင်ပါတယ်2014မှာတစ်ထုတ်ခွင့်ပိတ်ပင်ထားပြီးမဲ့အာဏာပိုင်ကငွေပေးတိုင်ရင်တရားဝင်တယ်လို့တရုတ်ဘက်ကယူဆပုံရပါတယ်
1994ကကချင်ပြည်နယ်မှာအပြစ်ခတ်ရစဲကြတဲ့ကယူနယ်မြန်မာကုံသွယ်ရေးတိုးပွားလာပါတယ်။ဤမျိုးစုံနဲ့ကုံသွယ်ကြပါတယ်။အစိုးရတပ်ကချင်တပ်နဲ့ယူနန်တရုတ်ရောထွေးဆက်တင်နေတဲ့ကုံသွယ်ရေးဖြစ်လို့အပြန်အလှန်ကန့်တတ်တာလည်းရှိပါတယ်။ဥပမာဈေးကြီးတဲ့ယူနန်ဆန်ကိုကောက်ွယ်ဖို့အတွက်မြန်မာဆန်ကိုအရေးအသွေးအကြောင်းပြပြီးယူနန်ဘက်ကတင်သွင်းခွင့်ပိတ်ပင်ထားတာကြားပါပြီ။ဒါပေမဲ့နားလည်မှုနဲ့တင်ပို့နေတာမို့လွန်ခဲ့တဲ့နှစ်ကမြမစံတန်ချိန်6သိန်းကျော်တင်ပို့တဲ့အနေနဲ့ယူနန်ကိုတင်ပို့တာ9သိန်းကျော်ရှိပါတယ်။ယူနန်အကောက်ခွန်ဌာနကအဖမ်းအစည်းလုပ်တဲ့အချိန်မှသာမြမစံတင်ပို့မှုကျဆင်းသွားပါတယ်။အခုတော့နှစ်ဖက်အာဏာပိုင်စစ်ဆက်ညှိနှိုင်းတဲ့အတွက်မကြမီတရားဝင်တင်ပို့နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်
။လက်ဆက်ဒေတာအခြေအနေလိုက်ပြီးယူနန်မြမကုံသွယ်ရေးအတက်အကျဖြစ်လေရှိပါတယ်။အနောက်တိုင်းကဒဏ်ခတ်အရေးယူတဲ့အခါစစ်အစိုးရကတရုတ်ကိုမိခိုးတဲ့အတွက်ယူနန်နဲ့အဆက်အသွယ်ပုံများလာပါတယ်။ကြောက်ဖြူခုမင်ယူနန်တန်းွေပိုက်လိုင်းဆောက်လုပ်တဲ့အထိဖြစ်သွားပါတယ်။မကြမီကပဲယူနန်နဲ့ရခိုင်ကမ်းရိုးတန်းဆက်သွယ်တဲ့မိုင်900ကျော် optical cable telephone line တိဆောက်ပြည့်စုံပါတယ်။လိုင်ဇာမူဆဲလွဲကြီးချင်းရွှေဟော်နဲ့ကမ်ပိုက်တီဟာအရေးပါတဲ့ကုန်သွယ်ရေးဂိတ်စခန်းတွေဖြစ်လာပါတယ်။ယူနန်ကမြန်မာကိုဝင်တဲ့ကားလမ်း9လမ်းရှိပါတယ်။ဝန်တိန်အနီးမှာနေဆက်ကုံသွေးရေးစခန်းသစ်တိဆောက်ဖို့စီစဉ်ကြောင်းလည်းသိရပါတယ်။ကြောက်ဖြူခုမင်မီထလန်စီမံကိန်းလုံးကိုလည်းတရုတ်ဘက်ကရေးဆွဲထားပြီးဖြစ်ပါတယ်
။ KIA နဲ့ဆွေရတဲ့စစ်ပြန်ဖြစ်ရတဲ့အကြောင်းရင်းတွေထဲမှာကချင်ပြည်နယ်ကတယန်ဇာတပစ္စည်းကိုချုပ်ကန့်ချင်တာလည်းပါဝင်ပါတယ်။ကချင်ပြည်နယ်ကစီမံကိန်းတွေမှာဗမာစစ်အစိုးရနဲ့ KIA လက်တွဲလုပ်တာမျိုးရှိခဲ့ပါတယ်။ကြောင်မြန်နယ်သစ်ယူနန်ကိုတင်ပို့တာဟာရန်ပုံငွေအများဆုံးရတဲ့နည်းဖြစ်ပါတယ်။ဒေသဆိုင်ရာဖွံ့ဖြိုးရေးလုပ်ငန်းမှာတရုတ်ကုမ္ပဏီတွေကိုအများဆုံးသုံးပါတယ်။ငွေအများဆုံးပေးနိုင်သူကိုကန်ထရိုက်ချပေးတာမို့တရုတ်နဲ့မြန်မာလုပ်ငန်းရှင်အများအပြားကချင်ဒေသကိုရောက်လာပါတယ်။ KIA ချုပ်ကင်တဲ့ဒေသမှာလည်းအာဏာရှိရင်စီးပွားရေးအခွင့်အလမ်းရတာမို့အာဏာမရှိငွေမရှိတဲ့ပြည်သူလူထုဟာစားဝတ်နေရေးပြည်လည်ဖို့ခက်ခဲပါတယ်။ KIA အုပ်ချုပ်ရေးမှာကျွမ်းကျင်မှုနဲ့သိတာမြင်တာမှုမရှိဘူးလို့ကချင်သူတွေဒီလန်နောင်ရိုင်းအောင်ကသုံးသပ်ပါတယ်။
မမဆေဘုံနဲ့တရုတ်မှောင်ခိုရောထွေးရှက်တင်ဖြစ်နေတာမဆလာခေတ်ကတည်းကပါယူနန်ရဲ့နေဆက်ကုံသွေးရေးမှာ80ရာခိုင်နှုန်းဟာမြန်မာနဲ့ကုံသွေးတာဖြစ်ပြီးလာအိုနဲ့ဗီယက်နမ်က20ရာခိုင်နှုန်းသာရှိပါတယ်မူဆယ်မာတင်ယူနန်မြန်မာကုံသွေးမှုတန်ဖိုးပမာဏဟာ2013မှာဒေါ်လာတန်း3500ရှိပြီးချင်းရွှေဟော်မှာတန်း250လွယ်ဒီမှာ85သန်းနဲ့ကမ်ပိုက်တီမှာတန်း30ရှိပါတယ်ဒါပေမဲ့စီးရင်အမရှိတဲ့မောင်ခုကုံတွယ်မှုမာနဟာတိတဲ့ပူပြီးများနိုင်ပါတယ်ဒေါ်လာငွေအထုပ်အသွင်းကိုတရုတ်အစိုးရကကန့်တတ်ထားတာမို့မောင်ခုလုပ်ငန်းဟာမောင်ခုဘဏ်တွေကိုအားကိုးနေရပါတယ်ဟောင်ကောင်မကာအိုနဲ့မြန်မာပြည်အကြားငွေလွှဲနိုင်အောင်တယ်လီဖုန်းဆက်ပြီးစီစဉ်ပေးတာကိုမောင်ခုဘဏ်လုပ်ငန်းလို့ခေါ်ပါတယ်မြန်မာပြည်မှာရောတရုတ်ပြည်မှာရောငွေကြေးအများအပြားရှိတဲ့တထေးကကြားဝင်ပြီးငွေချေပေးတဲ့နည်းစနစ်ဖြစ်ပါတယ်ဒီမျိုးစုံနဲ့ထုတ်ယူနေတဲ့ပစ္စည်းတွေအတွက်တရုတ်ပြည်ကနေမြန်မာပြည်ကိုနှစ်စဉ်လွှဲပေးတဲ့ဒေါ်လာငွေပမာဏဟာဒေါ်လာတန်း3000ကျော်တယ်လို့တရုတ်စီးပွားရေးစာဆောင်ကရေးထားကြောင်းလွန်ခဲ့တဲ့စက်တင်ဘာ14ရက်နေ့ထုတ် DBB အင်္ဂလိပ်သတင်းမှာပေါ်ပြပါတယ်။ဒါကြောင့်ယူနန်မြန်မာကုံသွေးရေးအရှုပ်အထွေးမှာအဖမ်းအဆီးလုတာဟာအနည်းအကျဉ်းသာရှိပုံရပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးတုံသက်ချက်ကိုအခုလိုကြာသာပြီးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအစဆုံးပြန်နားဆင်နိုင်သလိုစိတ်ဝင်စားစရာထိတ်တန့်ရောက်နိုင်ငံတကာသတင်းတွေနဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကို VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာမထုတ်လွှင့်ခင်မှာလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းပြောပြပေးပါဦးမယ်ရှင
်။ကြားရှိနေခင်ဗျာမြန်မာနိုင်ငံမှာနိုင်ငံသားမဟုတ်တဲ့ယာယီအစည်းအမှတ်ပြုကပြားတနည်းအားဖြင့် white card ကင်ဆောင်ထားတဲ့သူတွေကို
နိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဆန္ဒခိုင်ပွဲမှာမဲပေးခွင့်ပြုဖို့နိုင်ငံတော်သမ္မတနဲ့လွှတ်တော်ကသဘောတူလိုက်ပါတယ်ဒီလိုခွင့်ပြုလိုက်တာဟာလူတစုအကျိုးအတွက်လားတပါတီတစ်ဖွဲ့တစ်စည်းအကျိုးအတွက်လားတိုင်းပြည်ပေါ်မှာကောင်းကျိုးဆွေးပြေးတွေဘယ်လိုရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax နံပါတ် 2323925992 ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုဆင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်ဖီယိုအမေရိကန်တန်ရက်တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါလိမ့်ရှင်တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါရစေအခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုထုတ်လွှင့်ပေးပါမယ်ထိုင်းမြန်မာနယ်စပ်ကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှင်မင်းရဲ့အစိုးရကနေဟာခါမျိုးကလက်ဝါကတိုင်ပြောင်းရွှေ့ဖယ်ရှားပေးဖို့အမိန့်ကိုပြန်လဲရုတ်သိမ်းလိုက်လို့စန္ဒဖို့ထုတ်မဲ့အစီအစဉ်ကိုဆိုင်းငံ့ထားလိုက်တယ်လို့စန္ဒပြခေါင်းဆောင်တွေကပြောပါတယ်မျိုးဆောင်ဥပဒေကိုထောက်ခံတဲ့အခမ်းအနားတစ်ခုကိုရခိုင်ပြည်နယ်မှာကျင်းပခဲ့တယ်ဆိုတာနဲ့တရုတ်နိုင်ငံကိုတင်ပို့မဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မတေးကျွန်းကရေနံပိုက်လိုင်းကိုဖွင့်လှစ်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါ
သမဂနူပန်ဘာတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါချင်းပြင်းတဲ့ဟာခါမျိုးစူတောင်းပြည့်တောင်ကုန်းပေါ်မှာစိုက်ထူထားတဲ့လဝါကတိုင်ပြောင်းရွှေ့ဖယ်ရှားဖို့ထုတ်ပြန်တဲ့အမိန့်ကိုချင်းပြင်းတဲ့အစိုးရကပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ကြောင့်ဖေဖော်ဝါရီလ2ရက်နေ့နဲ့3ရက်နေ့မှာစန္ဒဖော်ထုတ်မဲ့အစီအစဉ်ကိုဆိုင်းငံ့ထားလိုက်တယ်လို့စန္ဒပြခေါင်းဆောင်တွေကပြောပါတယ်အမြင့်54ပေရှိတဲ့အဲ့ဒီလဝါကတိုင်ကိုဇန်နဝါရီလ30ရက်နေ့မတိုင်ခင်ပြောင်းရွှေ့ဖယ်ရှားဖို့ချင်းပြင်းတဲ့အစိုးရကအမိန့်ထုတ်ပြန်ခဲ့တဲ့အပေါ်မှာစန့်တင်ကန့်ကွက်တဲ့အနေနဲ့ဟာခါမျိုးဒေသခံတွေကဖေဖော်ဝါရီလ2ရက်နေ့3ရက်နေ့မှာစန္ဒထုတ်ဖော်ဖို့စီစဉ်ခဲ့ကြတာပါဒါပေမဲ့လဝါကတိုင်ကိစ္စနဲ့ပတ်သက်ပြီးချင်းပြင်းတဲ့အစိုးရဟာဇန်နဝါရီလ30ရက်နေ့အရေးပေါ်အစည်းအဝေးကနေစူတောင်းပြည့်တောင်ကုန်းပေါ်မှာစိုက်ထူထားတဲ့လဝါကတိုင်ကိုရခင်အတိုင်းထားရှိဖို့နဲ့လဝါကတိုင်အနီးကစီတီပထိုးကိုပါတိဆောက်ထားရှိဖို့ပြန်လည်ဆုံးဖြတ်ခဲ့တာကြောင့်စန္ဒပြမဲ့အစီအစဉ်ကိုအခုလိုဆိုင်းငံ့ထားခဲ့တယ်လို့စန္ဒပြကောင်းဆောင်စလိုင်းပန်ချန်ကျဲအိုကပြောပါတယ
်ပြည်တော်စုလှုပ်တော်မှာဆွေးနွေးနေကြတဲ့မျိုးဆောင်ဥပဒေကိုထောက်ခံတဲ့အခမ်းအနားတစ်ခုကိုရခိုင်ပြည်နယ်ဘူတီတောင်မြို့ ACT ဖုံးတော်ကြီးကျောင်းမှာရဟန်းတန်ဃာတော်တွေနဲ့မြို့ခံတွေစုပေါင်းပြီးတော့ကျင်းပခဲ့ကြပါတယ်။မြို့ဆောင်ဥပဒေဟာမြန်မာနိုင်ငံရဲ့အနောက်ဘက်တကားဖြစ်တဲ့ဘူတီတောင်နဲ့မောင်းနှောဒေသဟာအလွန်အရေးကြီးတဲ့အတွက်ဒီဥပဒေကိုတည်ပြုပေးဖို့အတွက်ထောက်ခံပွဲလုပ်ရတာဖြစ်တယ်လို့ဘူတီတောင်မြို့ခံသူဖြစ်သူဦးထွန်းအောင်သိန်းကပြောပါတယ်။ဇန်နဝါရီလကုန်မှာကျင်းပခဲ့တဲ့ဒီခမ်းနားကနေမြန်မာနိုင်ငံတစ်ခုလုံးအတွက်အရေးကြီးတဲ့ဥပဒေဖြစ်တဲ့အတွက်တညီတညွတ်တဲ့ထောက်ခံကြဖို့လိုသလိုလိုအပ်ရင်လက်မှတ်တွေကောက်ပြီးလွှတ်တော်ကိုတင်သွင်းဖို့သဘောတူခဲ့ကြတယ်လို့လည်းဘူတီတောင်မြို့ခံတွေကပြောပါတယ်။ပြည်ထောင်စုလွှတ်တော်မှာဆွေးနွေးနေကြတဲ့မျိုးဆောင်ဥပဒေကိုထောက်ခံတဲ့လွှတ်တော်ကိုယ်စားလှယ်တွေရှိတယ်လို့ကန့်ကွက်တဲ့သူလည်းရှိနေပြီးလူခွေရေးဖွဲ့စည်းတွေကလည်းဒီဥပဒေကိုအတိမပြုဖို့တိုက်တွန်းမှုတွေလည်းရှိနေကြပါတယ်။
ရှမ်းပြည်နယ်မူဆယ်မြို့နယ်မလွန်ပန်းခါကျေးရွာသား၄ဦးကိုအစိုးရစစ်တပ်ကဖမ်းဆီးသွားခဲ့ပြီးပျောက်ဆုံးခဲ့ရာကနေမိလောင်ကျွမ်းတည်ဆုံးနေတဲ့အလောင်း၄လောင်းကိုဖေဖော်ဝါရီလ၁ရက်နေ့ကတကြိုလိုက်တယ်လို့မလွန်ပန်းခါကျေးရွာကဆရာကြာခွန်းအောင်ကပြောပါတယ်။တပ်ဖြတ်ခံရပြီးမိရှို့ထားတဲ့အလောင်းကိုဇန်နဝါရီလကုန်မှာတွေ့ရှိခဲ့တာပါ။သူတို့ကိုကြေးရွာအနီးမီးသွေးဖုတ်ဖို့မှာအလုလုဖို့သွားလမ်းမှာအစိုးရစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခြင်းခံရပြီးအဲ့ဒီအထက်ကရွာသားကိုမရန်လာတွဲကတော့တနတ်တန်ရနဲ့ထွက်ပြေးလွတ်မြောက်လာခဲ့တယ်လို့မလွန်ပန်းခါကြေးရွာသားတွေကပြောပါတယ်ဒီတေဆုံးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတာရှိမရှိကိုမသိရသေးကြောင်းမူဆယ်မြို့နယ်ရဲစခန်းတာဝန်ရှိသူတို့ကပြောပါတယ
်မွန်ပြည်နယ်ကြောင်းသားများတမကအဖွဲ့ကနေကျင်းပပြုလုပ်ခဲ့တဲ့တိုင်းနာစာပေတင်ကြားရေးနဲ့ပညာရေးစနစ်စိန်ခေါ်မှုဆိုင်ရာဆွေးနွေးပွဲကနေ
တိုင်းဒါစာပေတွေကိုဘာသာရတခုအနေနဲ့ပြတန်းဖို့နဲ့တိုင်းဒါစာပေစဉ်ကျောင်းတွေကိုအစိုးရကနေတိမှတ်ပြုပေးဖို့တောင်းဆိုထားတယ်လို့သတင်းမီဒီယာဆက်သွယ်ရေးတာဝန်ခံကိုဖုံးမြတ်မိုးကပြောပါတယ်။ဒါပြင်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတမကကိုတိမှတ်ပြုပေးဖို့ကျောင်းသားတမကနဲ့ဆရာများတမကကိုအမျိုးသားပညာရေးဥပဒေကိုပြန်လည်ရေးဆွဲတဲ့နေရာမှာပါဝင်ဖွဲ့ပေးဖို့အပါဝင်အချက်ဆက်တစ
ွယ်ကိုဇန်နဝါရီလ30ကနေဖေဖော်ဝါရီလ3ရက်နေ့အထိမော်လမြိုင်မြို့မှာကျင်းပခဲ့ပြီးတောင်နာကုစလဲ50ဦးနဲ့အရက်ဖက်လူမှုဖွဲ့စည်းတွေနိုင်ငံရေးပါတီဖွဲ့စည်းတွေကနေတက်ရောက်ခဲ့ကြပါတယ
်ဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်မဲ့68နှစ်မြောက်ရှမ်းပြည်အမျိုးသားနေအခမ်းအနားကိုရှမ်းလူငယ်ကွန်ရက်တိုင်းရွတ် network အဖွဲ့ကဥဆောင်ပြီးရှမ်းပြည်နယ်ဒေသအသီးသီးကလူငယ်1000ခန့်နဲ့အတူရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်ထဲမှာရှိတဲ့အမြင့်ပေ8129ပေရှိတဲ့တတိယအမြင့်ဆုံးလွယ်ဆန့်တောင်ထိပ်မှာတွားရောက်ကျင်းပမှာဖြစ်ပါတယ်လူငယ်တွေအနေနဲ့တိုင်းပြည်ကိုပုံမိုချစ်မြတ်နိုးတက်လာအောင်မိမိဒေသမှာရှိတဲ့တဘာဝပတ်ဝန်းကျင်ကိုတံပိုးထားတတ်အောင်ကျန်းမာကြံ့ခိုင်မှုကိုပုံမတံပိုးထားတတ်အောင်နဲ့စီးလုံးညီညွတ်မှုနဲ့အခက်ခဲတွေကိုလက်တွဲပူးပေါင်းဖြေရှင်းတတ်အောင်အစရှိတဲ့ရည်ရွယ်ချက်တွေနဲ့အခုလိုစုပေါင်းပြီးတောင်တက်ရတာဖြစ်တယ်လို့ရှမ်းလူငယ်ကွန်ရက်ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းဆိုင်မင်းကပြောပါတယ်ယမန်နစ်ကရှမ်းပြည်အမျိုးသားနေ့ကိုမိုင်းတယ်မြို့နယ်ထဲမှာရှိတဲ့ရှမ်းပြည်ရဲ့အမြင့်ဆုံးတောင်ပေ8959ရှိတဲ့လွယ်လင်းတောင်မှာပထမအကြိမ်တက်ရောက်ကျင်းပခဲ့ကြပြီဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မတဲကျုံငတ်နေတရုတ်နိုင်ငံကိုတင်ပို့မဲ့ရင်နံပိုက်လိုင်းကိုဇန်နဝါရီလကုန်မှာဖွင့်လှစ်နိုင်ခဲ့ပြီဖြစ်ပါတယ်အခုဖွင့်လှစ်ခဲ့တဲ့မတဲကျုံငတ်စီမံကိန်းဟာဒေသခံတွေအတွက်တဆုံတရာအကျိုးရှိပါသလားဒီစီမံကိန်းအပေါ်ဒေသခံတွေရဲ့အမြင်သဘောထားတွေကိုမောင်အင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်
ကျောက်ဖြူမြို့နယ်မတိကျွန်းကရေနံပိုက်လိုက်ဖွင့်ပွဲကိုပြည်ထောင်စုဆွေးအောင်ဝန်ကြီးဦးစေရအောင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်ကပါဝင်ပြည်နယ်အစိုးရဖွဲ့ဝင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တချို့တက်ရောက်ပြီးအချင်းချင်းကြမ်းပတ်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အခုဖွင့်တဲ့ရေနံပိုက်လိုက်ဟာဒေသခံတွေအတွက်ဘာမှအကျိုးမရှိဘူးလို့ကျောက်ဖြူမြို့ကမြို့မီးမြို့ဖတ်တို့ဦးဖြစ်သူဦးစန္ဒာမောင်မောင်ကပြောပါတယ်သိစိတ်ခံရတဲ့ဒေသခံတွေရဲ့လေယာဉ်မြေပြဿနာကိုမဖြေရှင်းသင့်တဲ့အတွက်ဒီရေနံပိုက်လိုက်ဖွင့်ပွဲကိုဒေသခံတွေကနေကန့်ကွက်ဆန္ဒပြဖို့စီစဉ်ထားပေမဲ့လည်းအာဏာပိုင်တွေနဲ့ညှိနှိုင်းမှုအဆင်ပြေတော့တဲ့အတွက်ဆန္ဒပြဖို့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့ကျောက်ဖြူဒေသခံတယောက်ဖြစ်တဲ့ဦးထွန်းလွန်ကရခိုင်ပါတာနဲ့အခုလိုပြောပါတယ
်အဖွဲ့ဖွင့်ပြီးတော့မြို့နေအာဏာပိုင်ကြီးကဆင်း
မဖွင့်မီကတည်းကမြို့နယ်အာဏာပိုင်တွေလာပြီးညှိနှိုင်းမှုတခုလုပ်ပါတယ်ညီရောကြီးတို့တရားဝင်ပေးလို့မရဆိုရင်လည်းဒီလေယာဉ်မြေနဲ့ပတ်သက်ပြီးသူတို့ကကရုဏာကြီးပေးမယ်ဆိုတဲ့တစ်ချက်ပါနောက်တစ်ချက်ကတော့ရေလုတ်သားတွေအတွက်ပြည်နယ်ဝန်ကြီးချုပ်ကပိုက်ဝယ်ဖို့တိန့်တရားပေးပါတယ်အဲ့ဒါကိုမရေကျုံးကလူတွေကကျေနပ်ပါတယ်ဒီဆန္ဒဖော်ထုတ်မှုကိုဖျက်သိမ်းလိုက်တာပါ
ရင်နယ်ပိုက်လိုက်စီမံကိန်းကြောင်းဒေသဆိုင်ရာတဘာဝပတ်ဝန်းကျင်ပြည်စီမှာကိုစူးညင်နေကြတဲ့အခြေအနေကိုလည်းဦးသန္တာမောင်မောင်ကအခုလိုပြောပါတယ
်တဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့မရေကျုံးအဲ့ဒီဒေသမှာရေလုတ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေလုပ်ကင်စားတောက်ကြတယ်ရေနံယိုဖိမှုရှိရင်တရင်းနေမှာကသူတို့ကစင်သစ်လုပ်ထားတယ်လို့ပြောတယ်ဒါပေမဲ့ဘယ်အစ်အထိလုပ်ကင်ထားတယ်ဘယ်သူကတာဝန်ယူပြီးဖြည့်ရှင်းမယ်ဆိုတာပွေလင်းမြင်တာမှုတော့မရှိဘူးပေါ့နော်အဲ့ဒါကိုကျွန်တော်တို့ဒေသခံတွေကစိုးရိမ်နေကြပါတယ်
ခုဖွင့်လိုက်ခဲ့တဲ့ရေနံပိုက်လိုက်ဟာမိုင်ပေါင်း900နင်းပါရှိလျက်ပြီးရခိုင်ပြည်နယ်ကြောက်ဖြူမတိကျွန်းကနေမြန်မာနိုင်ငံအလေပိုက်ဒေသကိုဖြတ်ပြီးအရှေ့အလေပိုက်နိုင်ငံတွေကတန်သွင်းလာတဲ့ရေနံတွေကိုတရုတ်နိုင်ငံကိုတိုက်ရိုက်တံပို့มาဖြစ်ပါတယ်။မတိကျွန်းရေနံစက်ကစီမံကိန်းမှာအမေရိကန်ဒေါ်လာ 2.53 ဘီလီယံယန်းနီးမြှောက်နှံထားပြီးမိုင်ပေါင်း30တွန်းတစ်နှိုက်ကိုရေနံစိမ့်တန်ရှင်22သန်းခန့်ကိုဒီပိုက်လိုက်ကနေတရုတ်နိုင်ငံကိုတံပို့มาဖြစ်ပါတယ်။ကြောက်ဖြူဒေသမှာရွှေတဘာဝတန်းခွေစီမံကိန်းနဲ့မတိကျွန်းရေနံစက်ကစီမံကိန်းကိုမြန်မာအစိုးရအာဏာပိုင်တွေနဲ့တရုတ် CNPC ကုမ္ပဏီကအကျူးတူပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။
ဆက်လက်ပြီးတော့မွန်ပြည်နယ်ကမွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာမွန်ပြည်နယ်နဲ့ဆက်ဆက်ရာပြည်နယ်တိုင်းဒေသတွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ဒီလိုရှင်ပြိုင်ဖို့အတွက်ပါတီအနေနဲ့ဘယ်လိုပြင်ဆင်မှုတွေပြုလုပ်နေပြီးဘယ်လိုစိန်ခေါ်မှုတွေနဲ့ကြုံတွေ့နေရပါသလဲဆိုတာကိုတော့မြင့်ရင်ဇနိုင်းကနေအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်။
မွန်နိုင်ငံရေးပါတီတခုပြတဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့လာမယ့်2025ရွေးကောက်ပွဲမှာမွန်ပြည်နယ်ဆယ်မြို့နယ်စလုံးမှာတာမကကရင်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးမှာလည်းဝင်ရောက်ရှင်ပြိုင်သွားဖို့ပါတီကနေဆုံးဖြတ်ထားတယ်လို့ပါတီတွင်းရမှုဒေါက်တာမင်းနော်စုကပြောပါဗျ။မွန်ပြည်နယ
်မှာအားလုံးဝင်ဒေသအတိုင်းမှာရေမြုံမြောက်ပဲ့ရေပေါ်တောင်းရေတို့ပြင်းရေဘလောရေရင်မှာတော့ဖန်တောင်းပဲ့ရေ
ဒါပြင်တိုင်းရင်းသားရေးရဝန်ကြီးနေရာတွေလည်းဝင်ရောက်ရွေးခံသွားမယ်လို့လည်းသူကပြောပါဗျ။ Mondeta Lausaya Democracy Party Nene, Natausanga, Yueka Boy, P. Pilamel Lotoha, Bomo Kekene, Lame Twe, a ye chimpy mirror, Lotokusle, Langu, Yuichet, Topule, Pinsin Tarelu, Tantamin or Sua Pio Bare. Lame Natausanga, Yueka Boyma, in Aji Party, Repete, Pikambio Party, Amyota Democracy Poja, NRD Party. ပါဝင်မော်မျိုးသားပါတီတွေနဲ့ရှင်ပြန်တွားရမှာဖြစ်တဲ့အတွက်2010တုန်းကရထားတဲ့ရလတ်လူမျိုးပြန်ရဖို့ခက်ခဲပေမဲ့လည်းဆက်လက်ကြိုးစားတွားရမယ်အခြေအနေတစ်ခုဖြစ်နေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ်ကျွန်တော်တို့ရလာကတော့2016မျိုးတော့ပြန်ရနိုင်ဖို့တော့မရှိတော့ဘူးကျွန်တော်ဆိုကျွန်တော်တို့2016ဆိုရင်မော်ဒီတာလုံးဆိုင်ရဒီမိုကရေစီရဆက်ချောက်ရောက်ရတာတိုးတော လက်ရှိမွန်ပြည်နယ်မှာမွန်ဒေတာလောက်ဆာယာဒီမိုကရေစီပါတီအပြင်မွန်မျိုးသားပါတီအပါရွေးကားပွဲဝင်သွားမဲ့အစီအစဉ်ရှိနေတဲ့အတွက်မွန်ပြည်သူတွေမဲဆန္ဒပေးဆောင်ရမှာထွေပြမှုဖြစ်လာနိုင်တဲ့အတွက်မြန်မာတလောက်အောင်မြင်မှုရရှိဖို့ခက်ခဲနေလိမ့်မယ်လို့လည်းမွန်နိုင်ငံရေးစိတ်ဝင်စားသူအတိုင်းဝန်တွေကတုံ့တန်နေကြပါတယ်။
အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ရမှာပါ။ချင်းပြည်နယ်ဟာခါမြို့ဆူတောင်းပြစ်တောင်ကုန်းပေါ်မှာစိုက်ထူထားတဲ့လဝကတိုင်ပြောင်းရွှေ့ဖယ်ရှားဖို့အမိန့်ကိုချင်းပြည်နယ်အစိုးရကပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်ကြောင့်စန္ဒထုတ်ဖော်မဲ့အစီအစဉ်ကိုဆိုင်းငံ့ထားလိုက်တယ်လို့စန္ဒပြကောင်းဆောင်တွေကပြောပါတယ်။
ပြည်တော်စုလွတ်တော်မှာဆွေးနွေးနေကြတဲ့မျိုးဆောင်ဥပဒေကိုထောက်ခံတဲ့အခမ်းအနားတစ်ခုကိုရခိုင်ပြည်နယ်ဘူတီတောင်မြို့
ထိုင်းနယ်ဇက်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကန္တာကိုနားဆင်ကြကြရတာပါဒီစီစဉ်ကိုတောက်ကြမနဲ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါသေးတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်မနက်ဖြန်တောက်ကြနေ့မနက်ဖြန်6:00နာရီကနေ8:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့ဒုတိယနိုင်ဝက်မှာလိုင်းဒိုမီတာ90လှိုင်းလက်မီတာ196တွေကနေတိုက်ရိုက်ထုတ်လွှင့်ပေးပါမယ်ရှင်
အခုအစည်းအဝေးဆုံးမသက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်ယူကရိန်းနိုင်ငံရှေ့ပိုင်းကပြစ်ကတ်တွေကိုတန်တမန်နီးလန့်နဲ့ဖြစ်ရှင်းနိုင်မှုကြိုးပမ်းနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့တခြားကကားတွေတိုက်ခိုက်သမားတွေကိုနေဇက်ကတဆင့်ပို့နေတဲ့ရုရှားနိုင်ငံပေါ်မှာလည်းမျက်ခြေမပြတ
ခိုက်မှုတွေအတွင်းအရတ92ယောက်ထက်မင်းနဲ့တပ်ဖြတ်ခဲ့တယ်လို့ကင်မရွန်ဆိုရကပြောပါရယ်။နေဆက်မျိုးဖြစ်တဲ့ဖော်တကွန်နဲ့အနီးတစ်ဝိုက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေမှာကင်မရွန်စစ်သား6ဦးနဲ့ချက်နိုင်ငံကစစ်သား13ဦးလည်းကြာဆုံးခဲ့တယ်လို့ကင်မရွန်ကာဝေးဝန်ကြီးက VOE ကိုပြောခဲ့တာပါ။အနည်းဆုံးလူ900လောက်ထိခိုက်ဒဏ်ရာတွေရခဲ့ပြီးဒဏ်ရာသူတွေကိုဆေးရုံမပို့နိုင်တဲ့အတွက်တည်ဆုံတဲ့သူအရေအတွက်ပုံများနိုင်တယ်လို့လည်းကာဝေးဝန်ကြီးကပြောဆိုခဲ့တာပါ။ယမန်နိုင်ငံတောင်ပိုင်းမှာအမေရိကန်ရဲ့မောင်းသူမဲ့ဒုံးလေးရင်နဲ့တိုက်ခတ်မှုကြောင့်ထိတ်တန်းကောင်းဆောင်တူဖြစ်တဲ့ Health and Natural တည်ဆုံသွားတဲ့အကြောင်းယမန်နိုင်ငံအယ်ခိုင်ဒါအဖွဲ့အစည်းကကြေညာပါတယ်။ယမန်နိုင်ငံတောင်ပိုင်းကရှာဘွားပြည်နယ်မှာကားတစ်စင်းနဲ့သွားနေတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲထိတ်တန်းကောင်းဆောင်နဲ့အတူတခြားစစ်သွေးကြွ3ယောက်တည်ဆုံခဲ့တာလို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ UN နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီက UN နိုင်ငံချိုင်းဝန်ကြီးဂျာဗက်ဆာရစ်နဲ့ဂျာမနီနိုင်ငံမြူနစ်မြို့မှာစနေနေ့တွေ့ဆုံမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနအဆင့်မြင့်တောင်းရှိသူတူကပြောပါရယ်။ယူရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အခြေအတင်ဖြစ်နေတာတွေကိုဖြေရှင်းနိုင်ဖို့အတွက်ကိုမတ်လ24ရက်နေ့နောက်ဆုံးထသဘောတူညီချက်ရဖို့လည်းကြိုးပမ်းနေကြတာဖြစ်ပါရယ်
။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zubia LDF ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးနေခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။တောက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.